Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016 March 22ရက်အင်္ဂါနေ့ညပိုင်း 9:20 စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေ line to meter 24 25 51နဲ့ line လမ်းမီတာ190ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပဲရှင်ကျမနန်းလာပါအခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
ကျမဧဒနာကျော်ပါရှင်ဘယ်ဂျီယံနိုင်ငံ Brussels မြို့တော်မှာဒီကနေ့ပောက်ကွဲမှုတွေဖြစ်ပွားလို့လူ30မကသေဆုံးသွားရပြီးတော့နိုင်ငံတကာလေဆိပ်ကိုပိတ်လိုက်ရတယ်လို့မြို့တော်တွင်အများပြည်သူတည်ယူပို့ဆောင်ရေးလုပ်ငန်းတွေကိုရန်နာထားရပါတယ်မြန်မာနိုင်ငံမှာတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကအရေးပါတဲ့နိုင်ငံသားရေးဌာနအပါအဝင်ဝင်ကြီးဌာနတချို့ကိုပူရဲကင်သွားဖို့ရှိပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဒီညပိုင်းပြောပြဖို့ရှိပါတယ်နန်းလောင်ရေ
။ကောင်းပါပြီရှင်။ပြည်ထောင်စုဝင်ကြီးဖြစ်ရွေးချယ်ခံရသူတွေအနေနဲ့သူတို့တာဝန်ယူချိန်အဓိကထားဘာတွေလုပ်မလဲဆိုတဲ့သတင်းမှကြားမှာတော့
ကုန်သွယ်မှုစီးဆင်းမှုအမှန်ကန်ရင်းနဲ့မြန်မြန်ရေးပေါ်ပြပုံမှန်ဖြေပေါ်လေ။နောက်တစ်ခုကကျွန်တော်တို့က import export ပေါ်ဗျာနော်။ကျွန်တော်တို့ပို့ကုန်မှာကျွန်တော်တို့က
စီးပွားကူတန်းဝန်ကြီးဌာနဝန်ကြီးအဖြစ်ကမ်းလှမ်းခံထားရတဲ့ NLD ပါတီကဒေါက်တာတန်းမြင့်မရှင်အပြည့်စုံကိုတော့မကြခင်ကြားရမှာပါ။ဒါအပြင် NLD ပါတီရဲ့အဓိကမဟာမိတ်ပါတီတွေဖြစ်တဲ့ရှမ်းရခိုင်နဲ့ဇူမင်းပါတီတွေကအစိုးရအဖွဲ့ဝင်စည်းမှာမပါပေမဲ့လည်းလွှတ်တော်ရင်းပူးပေါင်းဆောင်ရွက်သွားမယ်ဆိုတဲ့သတင်းပြန်ကြားရေးဝန်ကြီးအဖြစ်တင်ထွက်နေတဲ့စာရေးဆရာဒေါက်တာဖေမြင့်ကိုစာနယ်ဇင်းသမားတွေကကြိုဆိုလိုက်ကြတဲ့တဲ့နဲ့တမရအာနာအလွဲပြောင်းခန်းနာအသေးစိတ်စီစဉ်တဲ့ပတ်သက်လို့နှစ်ဖက်သဘောတူညီမှုရသွားပြီဆိုတဲ့တဲ့တွေကိုကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝက်မှာတော့အမေရိကန်နိုင်ငံရင်းနဲ့တရိုက်လေလိုင်းဆွေးနွေးခန်းကိုကြားမှာပါ။ခုရင်ဆုံးတော့အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်တဲ့တွေကိုမအေးတန်နာကျော်နဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်။
ဘယ်ဂျီယံနိုင်ငံ Brussels မြို့တော်မှာဒီကနေ့ပောက်ကွဲမှုတွေဖြစ်ပွားလို့လူ30မကသေဆုံးသွားရပြီးတော့နိုင်ငံတကာလေဆိပ်ကိုပိတ်လိုက်ရတယ်လို့မြို့တော်တွင်အများပြည်သူတည်ယူပို့ဆောင်ရေးလုပ်ငန်းတွေကိုရန်နာထားလိုက်ရပါတယ်။ဘယ်ဂျီယံဝန်ကြီးချုပ်ရှားမီရှယ်ကဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ပြောကြားရမှာဒီတိုက်ခိုက်မှုတွေဟာအကြမ်းဖက်ရည်ရွယ်ချက်နဲ့တရေဘောဆန်ဆန်တမင်တိုက်ခိုက်မှုဖြစ်တယ်။ကျွန်တော်တို့နိုင်ငံသမိုင်းအတွက်အင်မတန်ဆိုးရွားတဲ့ဖြစ်ရပ်ဖြစ်ပြီးတော့အားလုံးတည်တည်ငြိမ်ငြိမ်နဲ့ညီညွတ်မှုကိုပြသကြဖို့တိုက်တွန်းသွားပါတယ်။ရုပ်သံသတင်းတွေမှာတော့မနေ့၈ရက်လောက်မှာဇာဗာဒမ်လေဆိပ်မှာပောက်ကွဲမှုနှစ်ခုဖြစ်ပွားခဲ့ပြီးတဲ့နောက်မှန်ပတင်းပေါက်ကြီးတွေကွဲထွက်ကုန်ပြီးတော့လေဆိပ်အဆောက်အုံကျန်းမြင်ပေါ်မှာမှန်ကွဲတွေနေရန်အကာအပြားတွေပြုတ်ကျနေတာတွေမိခိုးတွေဥထွက်နေတဲ့ပုံတွေနဲ့လူတွေအလန့်တကျထွက်ပြေးလာတဲ့ပုံတွေကိုတွေ့ရပါတယ်။မပောက်ကွဲရသေးတဲ့တတိယပုံကိုတာဝန်ရှိသူတွေအချိန်မီရှာတွေ့ခဲ့တယ်လို့ဘယ်ဂျီယံကသတင်းမီဒီယာတွေကပြောနေပါတယ်။လေဆိပ်ပောက်ကွဲမှုမှာသေဆုံးသူ12ဦးရှိတယ်လို့လည်းဘယ်ဂျီယံသတင်းတွေမှာဖော်ပြထားပါတယ်။တိုက်ခိုက်မှုတွေမှာအနည်းဆုံးလေဆိပ်တိုက်ခိုက်မှုတစ်ခုကတော့အသေးခံဘုံးခွဲတိုက်ခိုက်မှုဖြစ်တယ်လို့ဘယ်ဂျီယံအစိုးရရှေ့နေတူကပြောပါရယ်တိုက်ခိုက်မှုမတိုင်ခင်မှာအာရဗျဘာသာစကားနဲ့အော်ဟစ်ခဲ့တာတွေလည်းရှိတယ်လို့ဘယ်ဂျီယံသတင်းတွေမှာဖော်ပြထားပါရယ်နောက်တစ်နာရီလောက်မှာတော့ဥရောပတမက်ကရုံးချုပ်နာကမြေအောက်ရထားဘူရာရုံမှာပောက်ကွဲမှုတစ်ခုထပ်ဖြစ်ပြီးတော့လူ20မကသေဆုံးပြီးတော့55ဦးဒဏ်ရာရရှိသွားတယ်လို့ဘရပ်ဆဲလ်မြို့တော်ဝန်ကဆိုပါရယ်ဥရောပတမကရုံးတွေမှာအလုံးလုံးတဲ့သူတွေရုံးမလာကြဘို့ညွှန်ကြားချက်ထုတ်ထားပါတယ်။မြေရောက်ရတာပူရာတွေကနေပြီးတော့ထိခိုက်ဒဏ်ရာရပြီးတော့ကြောက်လန့်တကြထွက်လာကြရတာတွေကိုလည်းတွေ့ရကြောင်းသတင်းတွေမှာဖော်ပြပါတယ်။ဘယ်ဂျီယံအာဏာပိုင်တွေကနိုင်ငံတွင်းအကြမ်းဖက်မှုအန္တရာယ်နဲ့ပတ်သက်တဲ့သတိပေးချက်ကိုအမြင့်ဆုံးသတ်မှတ်ထားပါတယ်။ဒီတိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်ဂျာမနီနိုင်ငံ Frankfurt ၊ဗြိတိန်နိုင်ငံ London နဲ့ပြည်ထောင်နိုင်ငံပါရီ၊နယ်သာလန်နိုင်ငံတို့ကလေဆိပ်တွေမှာလုံခြုံရေးကိုအထူးတိုးမြှင့်ချထားတာတွေ့ရပါတယ်။ပြီးခဲ့တဲ့နိုဝင်ဘာမှာပြည်ထောင်နိုင်ငံပါရီမြို့တော်ကလူ130တေဆုံးပြီးတော့လူ300ကျော်ဒဏ်ရာရရှိခဲ့တဲ့တိုက်ခိုက်မှုတွေအဓိကလက်သေးကိုဘရပ်ဆဲလ်မြို့တော်မှာမိသွားပြီးရပိုင်းအတွင်းမှာပဲဒီကနေ့အခုလိုပောက်ကွဲမှုဖြစ်ပွားတာပါ
။ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာဒီကနေ့လူတွေတေကြတဲ့ဘုံခွဲတိုက်ခိုက်မှုကိုကမ္ဘာတဝန်ခေါင်းဆောင်တွေကပြင်းပြင်းထန်ထန်ဝေဖန်ရှင်းချလိုက်ပါတယ်။အမေရိကန်သမ္မတဘရိတ်အိုဘားမားကလည်းအခုလက်ရှိဒီတိုက်ခိုက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေကိုကူညီလောက်ကင်ပြေးသွားမှာဖြစ်ပြီးတော့အမေရိကန်ပြည်သူတွေအနေနဲ့ဘယ်ဂျီယံပြည်သူတွေနဲ့အတူသသားရဲရက်တည်သွားမှာဖြစ်တယ်လို့ပြောပါရယ်ဥရောပသမဂ္ဂကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်ကတိုက်ခိုက်မှုတွေဟာထိတ်လန့်တုန်လှုပ်စရာဖြစ်တယ်လို့ဆိုပြီးဥရောပသမဂ္ဂအနေနဲ့တန်နိုင်သမျှကူညီထောက်ပံ့ပေးသွားမယ်လို့ပြောပါရယ်အခုတိုက်ခိုက်မှုတွေဟာမုံတရားနဲ့အကြမ်းဖက်မှုတွေလှုပ်ဆောင်နေတဲ့အကြမ်းဖက်သမားတွေရဲ့နောက်ထပ်သေးသေးနဲ့လုပ်ရဖြစ်တယ်လို့မစ္စတာတက်စ်ကပြောပါရယ်EU ဥရောပသမဂ္ဂအနေနဲ့ရင်ဆိုင်နေရတဲ့အကြမ်းဖက်ချင်းချောက်မှုတွေကိုအားလုံးနဲ့အတူတကွာတုံ့ပြန်သွားနိုင်ဖို့ဘယ်ဂျီယံနဲ့ဥရောပနိုင်ငံတွေကိုကူညီထောက်ပံ့ပေးသွားမယ်လို့လည်းသူကပြောပါရယ်။ပြင်သစ်သမရဖရန်ဆွာအော်လန်ကတော့ဘရပ်ဆဲလ်ကိုအကြမ်းဖက်သမားတွေတိုက်ခိုက်တယ်ဆိုပေမဲ့ဒါဟာဥရောပတစ်ခုလုံးကိုတိုက်ခိုက်မှုဖြစ်တယ်လို့အရေးပေါ်အစည်းအဝေးမှာပြောသွားပါရယ်။လန်ဒန်မြို့တော်မှာတော့အရေးပေါ်ဝန်ကြီးအဖွဲ့အစည်းအဝေးခေါ်ယူပြီးဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကဒီတိုက်ခိုက်မှုကိုရှုတ်ချသွားတယ်လို့အကြမ်းဖက်မှုအနေနဲ့ကိုတံပြန်ဖို့ ဥရောပတစ်ခုလုံးစူးစီးရက်တည်သွားမယ်လို့ပြောပါတယ်ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲရဲ့အရာရှိချုပ်ပီတာအော့မိုင်ယာကတော့အကြမ်းဖက်သမားတွေဘယ်တော့မှမနိုင်ဘူးကျွန်တော်တို့ဥရောပရဲ့ဆန်နှုန်းကအမုန်းတရားတွေနဲ့အကြမ်းဖက်မှုတွေထက်အများကြီးပိုအားကောင်းပါတယ်လို့ Twitter လူမှုကွန်ရက်စာမျက်နှာမှာရေးသားထားပါတယ်ရုရှားနိုင်ငံသားရေးဌာနပြောခွင့်ရသူကတော့အနောက်နိုင်ငံတွေရဲ့မီးစားတစ်ဖက်ရေမှုတစ်ဖက်မူဝါဒတွေကြောင့်ဒီလိုတိုက်ခိုက်ခံရမှုတွေဖြစ်နေရပြီး NATO နဲ့ရုရှားကြားမပြေလည်တဲ့ဆက်ဆံရေးကြောင့်လည်းအကြမ်းဖက်မှုတိုက်ဖျက်ရေးမှာနှောင့်နှေးရတယ်လို့ပြောဆိုပါတယ်ခင်ဗျာ
ဥရောပကဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်လေးစင်းနဲ့မြေအောက်ယထာဘူရာယုံတို့မှာဒီကနေ့အခုလိုပေါက်ခွဲတိုက်ခိုက်မှုတွေဖြစ်ပွားပြီးတဲ့နောက်မှာတော့အမေရိကန်ပြည်အောင်စုမှာအကြမ်းဖက်တိုက်ခိုက်မှုနဲ့မကြုံတွေ့ရလေအောင်လုံခြုံရေးကိုချစ်ချင်းလိုပဲတိုးမြင့်ထားလိုက်ပါတယ်။ဘယ်လ်ဂျီယံနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်နိုင်ငံသားတွေကိုရောက်နေတဲ့နေရာကနေသွားသွားလာလာမလုပ်ကြဘဲနဲ့ဘရပ်ဆဲလ်မြို့တော်မှာလည်းအများပြည်သူတုံးနဲ့တည်ယူပို့ဆောင်ရေးလမ်းကြောင်းတွေကိုအသုံးမပြုကြဖို့ဘရပ်ဆဲလ်မှာရှိတဲ့အမေရိကန်တန်ယုံကသတိပေးချက်ထုတ်ပြန်ထားပါတယ်။အမေရိကန်ပြည်ရင်းလုံခြုံရေးအဖွဲ့ကလည်းဘရပ်ဆဲလ်ကတိုက်ခိုက်မှုတွေကိုတေချာစောင့်ကြည့်နေပါတယ်။အမေရိကန်နိုင်ငံသားတွေလုံခြုံရေးအတွက်နိုင်ငံတည်းလုံခြုံရေးစည်းကမ်းမှုတွေလိုအပ်သလိုထားရှိသွားပါမယ်လို့ပြောကြားထားပါတယ်။မတင်ငါဝယ်လှုပ်ရှားမှုတစုံတရာတွေ့ရင်သက်ဆိုင်ရာကိုချက်ချင်းအကြောင်းကြားပေးဖို့လဲအများပြည်သူကိုတိုက်တွန်းထားပါတယ်။ကျူးဘားကိုရောက်ရှိနေတဲ့သမ္မတဘရက်အိုဘားမားကအကြမ်းဖက်မှုကိုတိုက်ဖျက်ရမှာကမ္ဘာလုံးကအစုစုစည်းစည်းလုံခြုံကြဖို့အခုပဲပြောကြားသွားခဲ့ပါတယ်။နယူးယောက်နဲ့ဝါရှင်တန်မြို့တွေမှာတာဝန်ရှိသူတွေကလုံခြုံရေးကိုအသေးစားတွန်းမြင့်ထားတာပါဘရပ်ဆဲလ်မှာဖြစ်တဲ့ပောက်ကွဲမှုနဲ့ဆက်ဆက်ပြီးတော့နယူးယောက်မြို့မှာတစုံတရာဖြစ်နိုင်တယ်ဆိုတဲ့အနေအထားမျိုးမတွေ့ရကြောင်းဒါမဲ့လည်းလူစီကားတဲ့နေရာတွေယထားဂိတ်ကားဂိတ်တွေမှာရဲအဆောင်ချက်တွေတိုးချထားကြောင်းပြောပါရီဝါရှင်တန်မြို့တော်မှာတော့မြေအောက်ယထားဘူရာယုံတွေမှာဘုံနဲ့ခံခွေးတွေနဲ့လိုက်စစ်ဆေးနေပြီးတော့ဒါဟာကြိုတင်သတိထားချက်ပြုလုပ်ကြောင်းသာဖြစ်ကြောင်းပြောပါရီရှင်
ကျူးဘားနိုင်ငံပေါ်ပိတ်ဆို့ရေးယူမှုတွေကိုပြန်လည်ရုပ်သိမ်းဖို့သမ္မတဥဘာမာကအမေရိကန်လွှတ်တော်ကိုတိုက်တွန်းလိုက်ပါတယ်။နှစ်ပေါင်းများစွာအထူးကြံနေတဲ့ကျူးဘားနိုင်ငံအပေါ်ပိတ်ဆို့ရေးယူမှုတွေရုပ်ဖို့အချိန်တန်ပြီလို့ကျူးဘားနိုင်ငံကိုရောက်နေတဲ့သမ္မတဥဘာမာကသူ့ရဲ့မိန့်ခွန်းမှာပြောသွားတာပါ။ဒါပေမဲ့လည်းကျူးဘားနိုင်ငံဘက်ကအပြောင်းအလဲတွေကိုဆက်လုပ်သွားဖို့လိုအပ်တယ်ဆိုပြီးတော့လည်းသူကတိုက်တွန်းသွားပါတယ်။ဒီကနေ့ El Gran Teatro de Havana အဆောက်အဦမှာပြောကြားတဲ့ဒီသမ္မတဥဘာမာရဲ့မိန့်ခွန်းဟာခီးစဉ်အတွက်အရေးပါဆုံးဖြစ်တယ်ဆိုပြီးတော့အင်ဗျူရာကပြောဆိုထားတာပါ။အဲ့ဒီနောက်မှာတော့ဒီ Tampa Bay Rays American Baseball အသင်းနဲ့ကျူဘာမျိုးသားအသင်းတို့ကစားမဲ့ CGA Baseball ဘွဲကိုလည်းသမ္မတဥဘာမာတွားရောက်အားပေးမှာဖြစ်ပါတယ်။တနင်္လာနေ့တုန်းကတော့သမ္မတဥဘာမာဟာကျူဘာသမ္မတ Raul Castro နဲ့တွေ့ဆုံခဲ့ပါတယ်။ American နဲ့ Cuba နဲ့နိုင်ငံခြားဆက်ဆံရေးတိုးတက်မှုကိုသမ္မတဥဘာမာကချီးကျူးခဲ့ပေမယ့် Democracy နဲ့လူ့အခွင့်အရေးအပိုင်းမှာတော့နှစ်နိုင်ငံကြားအလွန်လေးနက်တဲ့ကွာခြားမှုတွေရှိနေသေးတယ်ဆိုပြီးသမ္မတဥဘာမာကအတိအမှတ်ပြုပြောဆိုခဲ့ပါတယ်ခင်ဗျာ။
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာအရေးပါတဲ့နိုင်ငံသားရေးဌာနအပါအဝင်ဝင်ကြီးဌာနတချို့ကိုပူရဲကင်သွားဖို့ရှိနေပါတယ်။အစိုးရအသစ်လက်ထက်မှာတာဝန်ထမ်းဆောင်မဲ့ဝင်ကြီးစီးရင်တွေကိုနိုင်ငံတော်သမ္မတအသစ်ဦးထင်ကျော်ကပြည်အောင်စုလွှတ်တော်ကိုဒီကနေ့တင်သွင်းလိုက်တာဖြစ်ပါတယ်။ပြည်အောင်စုလွှတ်တော်ဥက္ကဋ္ဌမန်ဝင်းခိုင်တန်းကဒီကနေ့လွှတ်တော်မှာကြေညာလိုက်တဲ့ဝင်ကြီးတွေရဲ့အမည်စီးရင်ထဲမှာဒေါအောင်ဆန်းစုကြည်ပါဝင်မယ်မဲ့လေ။ဘယ်သူတွေကဘယ်ဝင်ကြီးဌာနကိုကင်တွင်မလဲဆိုတာတရားဝင်အတည်ပြုထုတ်ပြန်တာမျိုးတော့မရှိသေးပါဘူး။ဒါမဲ့လည်းထွက်ပေါ်နေတဲ့အစည်းအဝေးအရာဆိုရင်တော့ဒေါအောင်ဆန်းစုကြည်အနေနဲ့ဝင်ကြီးဌာနတစ်ခုထက်မနည်းကိုတာဝန်ယူသွားဖို့ရှိပါတယ်။နိုင်ငံသားရေးဝင်ကြီးဌာန၊သမ္မတရုံးဝင်ကြီးဌာန၊လက်စစ်နဲ့စွမ်းအင်ဝင်ကြီးဌာနနဲ့ပညာရေးဝင်ကြီးဌာနတာဝန်တွေကိုပူးတွဲပြီးတော့ယူသွားမယ်လို့သိရပါတယ်။အစိုးရဝင်ကြီးတာဝန်ကိုယူမယ်ဆိုရင်တော့ဒေါအောင်ဆန်းစုကြည်အနေနဲ့ပါတီလုပ်ငန်းတွေနဲ့လွှတ်တော်ကိုယ်စားလှယ်အဖြစ်ကနေပါဆွံ့လွှတ်ရမှာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲသမ္မတသစ်ဦးထင်ကျော်ကလာမယ့်9နှစ်တာအတွင်းမှာပြည်ထောင်စုအစိုးရဝင်ကြီးဌာနကို27ဌာနပဲထားရှိဖို့လွှတ်တော်မှာတင်ပြခဲ့ပြီးတဲ့နောက်ပိုင်းဒီကနေ့မှာတော့ပြည်ထောင်စုဝင်ကြီးအမည်စီးရင်တွေကိုကြေညာလိုက်တာဖြစ်ပါတယ်။ဒီကနေ့ထုတ်ပြန်ကြေညာတဲ့ဝင်ကြီးတွေရဲ့အမည်စီးရင်ထဲမှာ NLD ပါတီကပါတီဝင်6ဦး၊ပြည်ခိုင်ဖြိုးပါတီက2ဦး၊မော်မျိုးသားပါတီက1ဦးနဲ့ပြင်ပကပညာရှင်9ဦးတို့ပါဝင်ပါတယ်ရှင်။
တောင်ကိုရီးယားနိုင်ငံထဲမှာချင်းကနေဖြစ်ပေါ်နေတဲ့ Zika virus ပိုးကိုပထမဦးဆုံးအကြိမ်ဖြစ်တွေ့ရှိကြောင်းတောင်ကိုရီးယားတာဝန်ရှိသူတွေက ထုတ်ဖော်ပြောဆိုလိုက်ပါတယ်မကြသေးခင်ကမှဘရာဇီးနိုင်ငံကိုတက်ရောက်ခဲ့တဲ့အသက်43နှစ်အရွယ်အမျိုးသားတဦးမှာဇီကာဗိုင်းရပ်စ်ပိုးရှိကြောင်းစမ်းသပ်တွေ့ရှိခဲ့တယ်လို့တောင်ကိုရီးယားနိုင်ငံရဲ့ယောဂဘုထိန်ချုပ်ရေးနဲ့ကာကွယ်ရေးဌာနကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်အဲ့ဒီအမျိုးသားကိုဆိုးမြို့တောင်ပိုင်းကီလိုမီတာ300ကျော်မှာရှိတဲ့ဂရန်ဂျူးဆေးရုံမှာဆေးကုသမှုပေးနေပြီးယောဂမကူးဆန်နိုင်အောင်လည်းတည်ထန့်ခွဲထားတယ်လို့ယုံဟက်သတင်းဌာနကဆိုပါတယ်လက်တင်အမေရိကနိုင်ငံတွေမှာအဓိကတွေ့ရှိတဲ့ဇီကာဗိုင်းရပ်စ်ပိုးကြောင့်ယောဂတွေကရေဘူးအားဖြင့်အသက်အန္တရာယ်ရှိပေမဲ့ဘရာဇီးနိုင်ငံမှာဦးနှောက်မဖွင့်မျိုးပဲဥကောင်းသေးလေးတွေနဲ့မွေးလာတဲ့ကလေးပေါင်း4000ကျော်နဲ့ဆက်ဆက်နေတယ်လို့ယုံကြည်ရပါတယ်ဇီကာဗိုင်းရပ်စ်ပိုးကူးစက်မှုကကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေဖြစ်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြေညာထားပါတယ်ခင်ဗျာအမျိုးသားနဲ့အမျိုးသမီးတင်းနစ်ပြိုင်ပွဲတွေနဲ့ပတ်သက်လို့လိန်ခွဲခြားပြီးပြောဆိုခဲ့တာကြောင့် BNP Paribas Tennis ဖိတ်ခေါ်ပြိုင်ပွဲတွေရဲ့ညွှန်ကြားမှုနှုတ်ထွက်သွားပါတယ်။ကယ်လီဖိုးနီးယားပြည်နယ် Indian Wells မှာကျင်းပတဲ့တင်းနစ်ပြိုင်ပွဲတွေအတွင်းတင်းငွေတွေနေက Raymond Moore ကအဲ့ဒီလိုပြောကြားခဲ့တာပါ။အမျိုးသမီးတင်းနစ်ကစားသမားတွေဟာရုပ်ပိုင်းဆိုင်ရာဆွဲဆောင်မှုပဲရှိပြီးအမျိုးသားတွေရဲ့အောင်မြင်ကျော်ကြားမှုကိုမိခိုသူတွေသာဖြစ်တယ်ဆိုပြီးသူကပြောသွားပါတယ်။ဒါ့အပြင်သူသာအမျိုးသမီးတင်းနစ်ကစားသမားဖြစ်မယ်ဆိုရင် Roger Federer နဲ့Rafael Nadal တို့ဒီမွေးဖွားလာပြီးတော့တင်းနစ်အားကစားသမားတွေဖြစ်လာတာကြောင့်ညစဉ်ညတိုင်းဖျားသခင်ရှေ့မှာဒူးထောက်ပြီးတော့ကျေးဇူးတင်ကြောင်းပြောမှဖြစ်တယ်လို့လည်း Mr. Moore ကပြောပါတယ်။အမျိုးသမီးတင်းနစ်အကျော်အမော Serena Williams ကတော့ဒီ Mr. Moore ရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးဥဆောင်ကပြင်းပြထန်ထန်ဝေဖန်ခဲ့ပြီးတဲ့နောက်အမျိုးသမီးတွေအနေနဲ့ဘယ်လိုအခြေအနေမျိုးမှာမှဒူးထောက်ဖို့မလိုကြောင်းပြောဆိုပါရခင်ဗျာ
။အင်္ဂါနေ့ညဘက်ထိတ်တန့်ရသတင်းတွေကိုမအေးသနာကျော်နဲ့ကိုအောင်တို့ကပြောပြပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်ရှင်ဒီကနေ့ပြည်တော်စုလွတ်တော်မှာဝန်ကြီးဌာန20ခုအတွက်အမည်စီးရင်တွေကိုရွေးကောက်ခံသမ္မတကအဆိုပြုလိုက်ချိန်မှာပဲပြည်တော်စုဝန်ကြီးအဖြစ်ရွေးချယ်ခံရသူတွေအနေနဲ့သူတို့တာဝန်ယူခြင်းအဓိကထားဘာတွေလုပ်မလဲဆိုတာကို VOA သတင်းထောက်ကိုထက်အောင်ကဆက်သွယ်မေးမြန်းပြီးတော့သတင်းပေးပို့ထားပါရရှင
်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဥက္ကဋ္ဌဒေါန်ဆန်းစုကြည်အပါအဝင်စုစုပေါင်း18ဦးကိုပြည်တော်စုဝန်ကြီးတွေအဖြစ်ရွေးကောက်ခံသမ္မတဦးထင်ကျော်ကပြည်တော်စုလွှတ်တော်မှာဒီကနေ့အဆိုပြုလိုက်ပါတယ်လက်ရှိအချိန်ထိဘသူကဘယ်ဝန်ကြီးဌာနတွေအတွက်တာဝန်ယူလုပ်ဆောင်သွားမလဲဆိုတာနဲ့ပတ်သက်လို့တာဝန်ရှိသူတွေကအတိအပြုပြောကြားထားခြင်းမရှိပေမဲ့လည်းဝင်ကြီးစင်းထဲမှာပါဝင်တဲ့သူအများစုကတော့သူတို့အနေနဲ့ဘယ်ဝင်ကြီးဌာနတွေမှာတာဝန်ယူပေးဖို့ကမ်းလှမ်းခံရတယ်ဆိုတာတွေကို VOA ကိုအတိအပြုပြောကြားထားပါတယ်။ပြည်ထောင်စုဝင်ကြီးနာမည်စင်းထဲမှာပါဝင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကအမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာဝင်းမြတ်အေးကလူမှုဝန်ထမ်းနဲ့ပြန်လည်နေရာချထားရေးဝင်ကြီးဌာနအတွက်ကမ်းလှမ်းခြင်းခံထားရသူပါ။သူ့ကိုဒီဝင်ကြီးဌာနအတွက်တာဝန်ပေးရခြင်းခံရမယ်ဆိုရင်တဘောဝဘေးအန္တရာယ်နဲ့ပတ်သက်လို့ကြိုတင်ကာကွယ်ရေးလုပ်ငန်းစဉ်တွေကိုအဓိကထားလှုပ်ဆောင်သွားမယ်လို့ပြောပါတယ်
။ဒီလိုဂျိုတိတိယောက်ဖြစ်အောင်လုပ်ရမယ်။ကျွန်တော်တို့ဌာနတကယ်တမ်းဆိုလို့ရှိရင်တော့ဒီ Desert Star နဲ့ဥမာအဖြစ်တဘောဝဘေးအန္တရာယ်တွေပေါ့။ကြောက်လာတဲ့ခါမှာကြောက်လာတဲ့ခါအဓိကကပေါ့နော်။အဲ့ဒါနဲ့ပတ်သက်လို့ကြိုတင်ပြင်ဆင်မှုအပိုင်းတွေမှာကျွန်တော်တို့နည်းနည်းလေးပို့ပြီးတော့ဟိုကြေကြေပြန့်ပြန့်နော်လှုပ်ဆောင်မှုလုပ်ရလို့ကျွန်တော်ယူဆတယ်။ကျူတင်ကောက်ရတဲ့ပိုင်းကြီးပေါ့နော်ပြည်သူတွေ awareness ရအောင်လို့ပါလို့ပေါ့နော်ပြည်သူတွေတကယ်တမ်းလိုက်ပါဆောင်ရွက်နိုင်အောင်အဲ့တော့ဓာမျိုးကြီးကိုကျွန်တော်တို့ဦးစားပေးပြီးတော့ဆောင်ရွက်မှာပေါ့နော
်သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနအတွက်ရထားချင်းခံထားရတဲ့ပြည်အောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီကသူရဦးအောင်ကိုကတော့သူလှုပ်ဆောင်မဲ့အကြောင်းအရာတွေနဲ့ပတ်သက်လို့အခုလိုပြောပါတယ
်ရန်သမီးဒီကျမတွေဘုရားသာသနာကိုဆက်လက်ရှင်းသိမှုနောက်ပြီးတော့လောတဲ့ဝန်ကြီးစီကံနေလိုက်လာဖို့အကျံကျန်တဲ့ဘာသာရေးနဲ့သဟာသာကြည့်အောင်နော်ဆက်ပြီးတော့ဆက်နေပြီးတော့မှနိုင်ငံပူပူတူတူအောင်ဝန်ကြီးကြီးဖော်ဖို့ဆိုတာပြီးအောင်တကယ်တော့ဟိုဆောင်ဝင်ကြီးမှာပါလေအဲ့ဒီတော့အဲ့ဒီဝန်ကြီးကိုစိတ်သက်သာမှုတွေကိုလက်ခံရရင်ဖြစ်ပါလေပြုရင်းမှုအပြည့်အဝပြီးပါလေ
အမျိုးသားစီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဌာနအဖြစ်ရထားချင်းခံထားရတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးကျော်ဝင်းကတော့အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးတိုးတက်ဖို့အတွက်စူးစမ်းဆောင်ရွက်သွားမယ်လို့ပြောပါတယ်
အဲ့တော့ဦးစားပေးလို့ရတဲ့လုပ်ငန်းတွေမှာပါပါလေဒီမြန်မာနိုင်ငံတနိုင်ငံလုံးမှာပြတ်နေပြီးတော့ရှိနေကြတာလေဟိုလုပ်ငန်းတွေလည်းအမျိုးစုံရှိတယ်အဲ့တော့မြန်မာနိုင်ငံတနိုင်ငံလုံးရှိတော့နိုင်ငံတော်ကို balance ပြည်ပြီးတော့တိုးတက်ဖို့ပဲဟို nation wide ဆိုတော့နိုင်ငံလုံးပြတ်နေလို့လည်းဒီနေ့နဲ့ဒီမှာ balance လုပ်ဖြစ်အောင်လုပ်မယ်ဆိုရင် SME ကိုဆရာတို့မကင်လို့မရဘူးပေါ့ဒီပါအဲ့တော့ SME ကတို့အဲ့ဒါပုံစံတွေရည်အတွက်ဆောင်းတဲ့ခါမှာသူကဦးစားပေးတယ်မှာပါတော့
ပါအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာတက်မြင့်ဟာစီးပွားရေးနဲ့ကုတန်းရောင်းဝယ်ရေးဝန်ကြီးဌာနဝန်ကြီးအဖြစ်ကမ်းလှမ်းခြင်းခံထားရသူဖြစ်တဲ့အတွက်သူလှုပ်ဆောင်မဲ့အရာတွေနဲ့ပတ်သက်လို့ VOA ကိုအခုလိုပြောပါတယ
်အဓိကတော့ပြည်တွင်းမှာတော့ကျွန်တော်တို့ကချက်ချင်းလည်ငင်းရတော့ကျွန်တော်တို့ဒီ ကုံသွဲမှုစီစီမှုအမှန်ကန်ရင်းနဲ့မြန်မြန်ရေးပေါ့ဗျပုံမှန်ဖြေးရေးပေါ့လေနောက်တစ်ခုကကျွန်တော်တို့ကအင်ပို့ export ပေါ့ဗျာနော်ကျွန်တော်တို့ကပို့ကုန်မှာကျွန်တော်တို့ကအင်ပို့နဲ့နိုင်ဆိုင်ကျွန်တော်ပို့ကုန်ကရောင်းနေတဲ့ခါကျအဲ trade deficit ကရှိထားတယ်ဗျရှိထားတော့အင်ပို့ကတော့သူဒီနိုင်ငံခြားကုန်သွဲတွေအများစုနဲ့ပြည်တွင်းရဆက်မလုံးဟုတ်တယ်ဝင်တာပေါ့ဗျာအဲတစ်ဖက်ကကျွန်တော်ပို့ကုန်မှာလည်းကျွန်တော်ဘာပဲဖြစ်ဖြစ်ပေါ့အဲပို့ကုန်တိုးတဲ့ရရှိရေးနဲ့ကျွန်တော် trade group ကိုလည်းကျွန်တော်တို့ကလာဒီပုံမကျပြတ်တဲ့နိုင်ငံတွေအများဆုံးရောက်ဖို့တော့ကျွန်တော်တို့ကကြိုးစားမှာပေါ့ဗျာ
အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဥက္ကဋ္ဌဒေါန်ဆန်းစုကြည်ကလည်းကာလုံးလို့ခေါ်တဲ့ကာကွယ်ရေးနဲ့လုံခြုံရေးကောင်စီအဖွဲ့ထဲမှာပါတဲ့နိုင်ငံခြားရေးဝန်ကြီးအပြင်တမနာရုံးဝန်ကြီးပညာရေးဝန်ကြီးနဲ့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးတွေအဖြစ်တာဝန်ယူဆောင်ရွက်မယ်လို့သတင်းတွေကြဲကြဲပြန့်ပြန့်ထွက်ပေါ်နေပေမဲ့လည်းပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာစောမြင့်မောင်ကတော့ဒါနဲ့ပတ်သက်လို့အတိအပြုပြောကြားထားခြင်းမရှိပါဘူးဒါပေမဲ့လည်းဒေါန်ဆန်းစုကြည်ဟာပြည်အောင်စုဝင်ကြီးအဖြစ်တာဝန်ပေးရခြင်းခံရမယ်ဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေအရပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်ကနေနှုတ်ထွက်ပေးရမှာဖြစ်တယ်လို့ပါတီရဲ့နိုင်ငံရေးလှုပ်ရှားမှုတွေကိုလည်းပါဝင်ဆောင်ရွက်ခွင့်ရတော့မှာမဟုတ်ပါဘူးဒီကနေ့အစိုးပြုလိုက်တဲ့ဝင်ကြီးတွေကိုကန့်ကွက်တဲ့လွတ်တော်ကိုယ်စားလှယ်မရှိဘူးဆိုရင်မတ်လ22ရက်နေ့မှာသက်ဆိုင်ရာဝင်ကြီးဌာနတွေအတွက်ဝင်ကြီးတွေအဖြစ်အတည်ပြုတော့မှာဖြစ်ပါတယ်ခင်ဗျာ
ကိုထက်အောင်တင်ပြသွားရပါရှင်။အခုတော့ဝန်ကြီးစီးရင်တွေအပေါ် NLD ပါတီရဲ့အဓိကမဟာမိတ်တိုင်းရင်းသားပါတီတွေကကြိုဆိုလိုက်တဲ့သတင်းတင်ပြချင်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဦးဆောင်ဖွဲ့စည်းမဲ့အစိုးရတဲ့ဝန်ကြီးတွေစီးရင်တွေကိုဒီကနေ့ထုတ်ပြန်လိုက်တဲ့အချိန်မှာ NLD ပါတီရဲ့အဓိကမဟာမိတ်တိုင်းရင်းသားပါတီတွေကကြိုဆိုလိုက်ကြပါတယ်။ရှမ်း၊ရခိုင်နဲ့ဇွန်မေးပါတီတွေကအစိုးရအဖွဲ့ဝင်စီးရင်မှာသူတို့ပါတီတွေမပါဝင်ပေမဲ့လည်းပူးပေါင်းဆောင်ရွက်တာတွေတချို့ပါတီကလွတ်တော်ရင်ပူပေါင်းဆောင်ရွက်ဖို့ညွှန်ကြားထားတာရှိသလိုတချို့ကတော့ပြည်내အစိုးရအစင်မှာနှစ်ဖက်ညှိနှိုင်းဆွေးနွေးပြီးပူပေါင်းဆောင်ရွက်ဖို့ပြင်ဆင်တာတွေလည်းရှိနေပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့2025ခုနှစ်အထွေထွေရွေးကောက်ပွဲမှာလွတ်တော်ကိုယ်စားလှယ်အများစုအနိုင်ရခဲ့တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဒီကနေ့အစိုးရဝန်ကြီးစီးရင်ထုတ်ပြန်ရမှာ NLD ပါတီဝင်ပြင်ပပညာရှင်ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဝင်မွန်မျိုးသားပါတီဝင်တို့ကိုရွေးချယ်ထားတာဖြစ်ပါတယ် NLD ပါတီနဲ့နှစ်ပေါင်း20ကျော်ကြာမဟာမိတ်အဖြစ်လက်တွဲခဲ့တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကအစိုးရအဖွဲ့မှာသူတို့ပါတီကမပါဝင်ပေမဲ့လက်ရှိထုတ်ပြန်လိုက်တဲ့အစိုးရအစ်စ်ကိုကြိုဆိုတယ်လို့ပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးဆိုင်လိတ်ကပြောပါတယ်
လက်ရှိကျင်းရပြည်သားတင်းတွေကြီးလိုက်မယ်ဆိုရင်အားရကျင်းရချင်ကောင်းပါလေကျင်းရတတ်တွေတော်တဲ့မှန်ကန်တဲ့ပုံပုံကြီးနည်းလို့ယုံကြည်ရတဲ့လူကြီးကြီးပါပဲအဲ့တော့အားလုံးတက်ညီလက်ညီဝိုင်းဝန်းလှုပ်ဆောင်ကြမယ်ဆိုရင်တော့ထူးခြားတဲ့အသွင်ပြောင်းမှုပြည့်တော့ဖြစ်လာနိုင်လိမ့်မယ်လို့ယုံကြည်ပါတယ်ခင်ဗျာ
SNLD ပါတီအနေနဲ့အစိုးရအဖွဲ့မှာမပါဝင်ပေမဲ့လွတ်တော်အစဉ်တိုင်းမှာ NLD ပါတီနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းဦးဆိုင်လိတ်ကစက်ပြောပါတယ
်ပူးပေါင်းဆောင်ရွက်တယ်ဆိုတာနှစ်ပိုင်းရှိမှာပေါ့နော်ကျွတ်တော်ပိုင်းမှာတော့အဆင်ရကျွတ်တော်ကိုယ်စားလှယ်အကုန်လုံးကိုပြင်ပြင်းနဲ့ရှမ်းပြည်နယ်နောက်ရောင်စုကျွတ်တော်အဆင်ပေါ့နော်ဒီကျွတ်တော်၃အလုံးမှာရှိတဲ့ကျွန်တော်ကိုယ်စားလှယ်တွေကိုအဆင်ရအနိုင်ရပါတီရဲ့ကျွတ်တော်ကိုယ်စားလှယ်များနဲ့ပူးပေါင်းဆောင်ရွက်သွားဖို့လိုင်းညွှန်မှုတော့ပေးထားပြီးပါတယ်။အဲဒီပိုင်းမှာပါဝင်ဖို့ကြတော့ကျွန်တော်ပါတီအနေနဲ့လှုပ်ဆောင်ရမယ့်လုပ်ငန်းတာဝန်နောက်ပြီးတော့မှကျွန်တော်တို့သွားကျင်တဲ့လမ်းကြောင်းပေါ့နော်တာဝန်တရားတွေတိတ်များပြီးတော့မှဆန်းဆောင်မဲ့လူကြီးအရေးကြောက်ကလည်းနည်းပြီးတော့ကျွန်တော်တို့အန်တီမတ်ရေချက်ချက်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးဒီတွင်းငင်းကြမ်းရေးပေါ်ဆောင်ရေးစတဲ့ကိစ္စတွေကျတော့လည်းလုံးဝစိတ်ညာနေလို့ပါအခြားတူကိစ္စမရှိပါဘူးခင်ဗျာ
ENP ကရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကတော့အစိုးရအသစ်အနေနဲ့လက်နက်ကင်ပြိပခနဲ့လူမျိုးရေးပြိပခတွေကြောင့်အထီးအခိုက်မခံတဲ့ရှမ်းနဲ့ရခိုင်ပြည်နယ်တင်းကျင်းအေးချမ်းရေးအတွက်ရှမ်းနဲ့ရခိုင်ပါတီကိုမဟာမိတ်ကောင်းအဖြစ်ပုံဖော်ဖို့လိုအပ်ကြောင်းထောက်ပြပါတယ်
ရှမ်းနယ်ရခိုင်ဒီအမတန်ရေးကြီးတဲ့ပြည်နယ်နဲ့အမတန်ဆက်စပ်တဲ့နေရာမှာရှိရဲလက်နက်ကင်ပြည်ပခရဲ့လူရေးပြည်တခရဲ့ဆိုတာမျိုးကိုပြန်သုံးသပ်ရင်ရခိုင်နဲ့ရှမ်းကိုမဟာမိတ်ကောင်းအောင်ဖြစ်နာမည်ပြည်တော်စုဆိုရပုံဖို့နိုင်မှဒေသတည်ငြိမ်ရေးနဲ့ပြည်တော်စုတည်ငြိမ်ရေးနော်စစ်မှန်တဲ့အခက်ရစေးရေးကဒီကျွန်တော်ခုစည်းပုံခြေခံဥပဒေကိုပြည်ပြည်ဆိုင်တည်ထောင်နိုင်တယ်ဆိုရလည်းဖြစ်ပါလိမ့်မယ
်အစိုးရအသစ်နဲ့ပူးပေါင်းဆောင်ရွက်မဲ့အပိုင်းကိုတော့ဒေါက်တာအေးမောင်ကအခုလိုဆက်ပြောပါတယ်
ကျွန်တော်တို့ကတော့ရက်တရအတွင်းမှာမြို့သားဒီမိုကရေစီဖွင့်ချုပ်ရဲ့ policy နဲ့အစိုးရဖွင့်အကောင့်ပြဖို့နိုင်မဲ့လုပ်ငန်းတွေကိုနော်ကျွန်တော်တို့အပြန်ပြန်လည်လည်သုံးသပ်ပြီးမှရှစ်ဆက်ပြီးဘလို့တွားမယ်တွားတယ်ဆိုတာလေးကိုကျွန်တော်တို့ပြုသဖို့နဲ့နော်ထောက်ပြပေးသွားဖို့ညှိနှိုင်းထားပါတယ်
ANP ပါတီဟာ ALD ခေါ်ရခိုင်ဒီမိုကရေစီအဖွဲ့ချုပ်နဲ့ RNDP ခေါ်ရခိုင်အမျိုးသားတိုးတက်ရေးပါတီတို့ပူးပေါင်းဖွဲ့စည်းထားတာဖြစ်ပြီး ALD ပါတီဟာ1990ရွေးကောက်ပွဲနောက်ပိုင်း NLD ရဲ့မဟာမိတ်ပါတီအဖြစ်ရည်တည်ခဲ့ပါတယ်အရင် ALD ပါတီဥက္ကဋ္ဌဦးဝေးတာအောင်ကိုအမျိုးသားလွှတ်တော်ဒုဥက္ကဋ္ဌအဖြစ်လက်ရှိရွေးချယ်ထားပါတယ်1990ပြည့်ရွေးကောက်ပွဲနောက်ပိုင်း CRPP ခေါ်ပြည်သူ့လွှတ်တော်ကိုယ်စားပြုကော်မတီအဖွဲ့ဝင်အဖြစ် NLD ပါတီနဲ့မဟာမိတ်အဖြစ်ဆောင်ရွက်ခဲ့တဲ့ဇိုမီဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌပူးကျင့်ရှင်ထံကတော့လက်ရှိ NLD ပါတီကအစိုးရဖွဲ့စည်းတဲ့အပေါ်မှာအခုလိုပြောဆိုပါတယ်
ကျေးဇူးတင်ပါတယ်။ဆိုပေမဲ့လည်းကျွန်တော်တို့တော့တင်ပြတာတော့မရှိဘူး။အဲဒါကိုပါတီ98ရောအမေရပါတီချိုးတော့ကျွန်တော်တို့လောက်ထားတာကိုကျွန်တော်တို့ကအကန့်ကွက်လို့တိရှိဘူးပေါ့ဗျာ။ကျွန်တော်တို့ကတော့အမေရပါတီရဲ့ဆိုရချက်ကိုနိုင်မှာဘူး။ကျွန်တော်တို့ကအဲ့လိုပဲနေကြတာပါ။
ပြည်ထောင်စုအစိုးရအဖွဲ့မှ NLD ပါတီရဲ့မဟာမိတ်တွေဖြစ်တဲ့ရှမ်းရခိုင်နဲ့ဇိုမီပါတီကကိုယ်စားလှယ်တွေပါဝင်တာမရှိပေမဲ့ရှမ်းနဲ့ရခိုင်ပါတီတွေကတော့ပြည်ထောင်စုအစိုးရဖွဲ့စည်းရမှာပြည်ထောင်ဝန်ကြီးချုပ်ကိုသူတို့ပါတီကကိုယ်စားလှယ်ကိုခံထားဖို့အတွက်တောင်းဆိုထားတာတွေရှိနေပါတယ်
။ကိုမိုးစောတင်ပြတော်ရပါရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာသမ္မတဦးထင်ကျော်တင်သွင်းတဲ့ပြည်ထောင်စုဝန်ကြီးနာမည်စည်းမှာပါဝင်လာပြီးကြံကြားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်မယ်ဆိုပြီးတော့သတင်းထွက်နေတဲ့စာရေးဆရာဒေါက်တာဖေမြင့်ကိုစာနယ်ဇင်းသမားတွေကကြိုဆိုလိုက်ကြပါတယ်။ဦးဖေမြင့်သာကြံကြားရေးဝန်ကြီးဖြစ်လာမယ်ဆိုရင်မြန်မာစာနယ်ဇင်းလောကပုံမလွတ်လပ်ပွင့်လင်းလာလိမ့်မယ်လို့မျှော်လင့်ကြသလိုစာနယ်ဇင်းလွတ်လပ်ခွင့်တွေကိုနားလည်တဲ့သူအဖြစ်လည်းပြောဆိုနေကြပါတယ်။အပြည့်စုံကတော့ VOA ထိုင်းခြေဆိုင်သတင်းထောက်မအေးအေးမကသတင်းပေးပို့ထားပါရရှင်
။ပြည်ထောင်စုလွှတ်တော်မှာသမ္မတဦးထင်ကျော်တင်သွင်းတဲ့ဝင်းကြီး၁၈ဦးထဲမှာပြန်ကြားရေးဝင်းကြီးဖြစ်စာရေးဆရာဒေါက်တာဖေမြင့်ကိုအမိစရင်တင်သွင်းခြင်းခံခဲ့ရတာပါသူဟာမြမစာနယ်ဇင်းကောင်စီမှာပထမ၅နှစ်တာကာလအတွင်းမှာကောလက်ရှိမှာကောတာဝန်ယူနေသူတဦးဖြစ်ပြီးမျှတတဲ့သဘောထားရှိသူနာမည်ပြက်မရှိသူဖြစ်ထင်ရှားပါတယ်သူကိုစာနယ်ဇင်းသမားတွေကတော့ပြန်ကြားရေးဝင်းကြီးဖြစ်လာမယ်ဆိုရင်မြမစာနယ်ဇင်းလောကကိုသိနာလေတဲ့သူဖြစ်တဲ့အတွက်စာနယ်ဇင်းလွတ်လပ်ခွင့်နဲ့ပုံမရရှိလာလိမ့်မယ်ဆိုပြီးမျှော်လင့်ထားကြတာပါ။ Tomorrow သတင်းချာနယ်ရဲ့ Editor ချုပ်စာနယ်ဇင်းသမားဦးစော်သက်ထွေးကတော့စာရေးဆရာကြီးဖေမြင့်ပြန်ကြားရေးဝန်ကြီးဖြစ်လာမယ်ဆိုရင်မြမစာနယ်ဇင်းအခြေအနေကိုနားလည်ပြီးမီဒီယာမှာဘာတွေလိုအပ်တယ်ဆိုတာကိုသိနာလည်သူမှုကောင်းမွန်တယ်ဆိုပြီးအခုလိုသုံးသပ်ပြောဆိုပါရယ
်။ဆရာဖေမြင့်ဖြစ်တာတော့ကျွန်တော်တို့မီဒီယာသဘာဝတွေကတော့ဟိုကျင်းတ်သဘောကျပါလား။ဘာလဲဆိုတော့ပြီးခဲ့တဲ့၅နှစ်တွင်မီဒီယာရဲ့အခြေအနေကိုနားလည်တယ်နောက်တစ်ခုကမီဒီယာပါပါရီလိုအပ်တယ်ဆိုတာလည်းသူသိတယ်လေ
ဒလီရီဂျာနယ်ရဲ့ editor စာနယ်ဇင်းသမားစိုင်းထွန်းအောင်လွင်ကတော့စာရေးဆရာကြီးဖေမြင့်ဟာနာမည်ကောင်းတဲ့ထင်ရှားကျော်ကြားတဲ့အပြင်ဘယ်အစိုးရပဲတက်လာတက်လာရည်တည်ချက်မှန်ကန်သူဖြစ်တာကြောင့်ဝင်းကြီးကောင်တူဦးဖြစ်လာမယ်ဆိုတာကိုတန်တရားဖြစ်စရာတော့မလိုဘူးလို့ဆိုပါတယ
်ဒီကတော့ဒီကတဲ့ဆေးဆေးရလက်ဆက်ဒီမှာပဲဒီကပါလို့ဒီကတချို့စာနယ်ဇင်းသမားတွေကတချို့အစိုးရနဲ့ဒါကတ်သွားတာလို့ပါလို့ရောင်းရောင်းတာတွေရှိကြနေတယ်သူတို့ကလည်းအဲ့ဒါမျိုးလုပ်ခဲ့တာမရှိဘူးရိုးသားတူချင်မှုလည်းရှိတယ်ပေါ့ဒီတော့လက်ရှိရနေတဲ့အမေသားချက်လေပုံပြီးလက်လက်ခွင့်ကိုရလာတယ်စာနယ်ဇင်းခွင့်ကြီးတွေပုံပြီးရရှိလာမယ်လို့လည်းမျှော်လင့်ထားတယ
်ဒါပေမဲ့ဒီမိုကရေစီအစိုးရလက်ထက်မှာမီဒီယာလွတ်လပ်ခွင့်နဲ့ပုံမရရှိအောင်လှုပ်ဆောင်ပေးဖို့ကတော့အစိုးရကထိန်းချုပ်မှုတွေမရှိဖို့လိုအပ်တယ်လို့လည်းပြောဆိုလိုက်ပါတယ်။စာရေးဆရာကြီးဖေမြင့်ကိုသူတာဝန်ယူရပြီဆိုရင်စာနယ်ဇင်းလွတ်လပ်ခွင့်တွေအတွက်ဘယ်လောက်ထိလှုပ်ဆောင်နိုင်မလဲဆိုတာကိုမေးတဲ့အခါမှာတော့ပြန်ကြားရေးဝန်ကြီးအဖြစ်တိတိကျကျရွေးချယ်ခံရပြီဆိုတော့မှသာပြောဆိုခြင်းနဲ့အကြောင်းအခုလိုပြောပြပါတယ်
။ Confirmation ပေါ့နော်။အဲပြီးတော့မှပဲ interview လေးပါလေအဲ့ဒါလှုပ်တာကောင်းတယ်လို့အဲ့လိုဘူးလို့လို့မကောင်းသေးအောင်နည်းနည်းစောပါသေးတယ်။
စာရေးဆရာကြီးဒေါက်တာဖေမြင့်ဟာရခိုင်ပြည်တန်တွဲမြို့ဇာတိဖြစ်ပြီး1985ခုနှစ်မှာစေတက္ကသိုလ်1ရန်ကုန်ကနေ MBBS ဖွဲ့ကိုရရှိခဲ့ပါတယ်။စေကျောင်းသားဘဝကနေစာပေတွေရေးသားခဲ့ပြီး1988ခုနှစ်ကနေ1988ခုနှစ်အတွင်းအထွေထွေကုဆရာဝန်အဖြစ်ဆောင်ရွက်ခဲ့ပါတယ်။1988ခုနှစ်အထိပြင်ပအထွေထွေယောဂကုဆရာဝန်အဖြစ်ဆောင်ရွက်ခဲ့ပြီးနောက်စာပေလုပ်ငန်းတစ်ခုတည်းကိုသာလုပ်ကင်ခဲ့တာပါဆရာဖေမြင့်ဟာလူသုံးကုန်ပစ္စည်းရောင်းသူများနဲ့အခြားဝိထုတို့များစာအုပ်နဲ့1995ခုနှစ်မှာအမျိုးသားစာပေစုဝိထုတို့ဘောင်းချုပ်စုရရှိခဲ့ပြီးသူ့ရဲ့ဘာသာပြန်စာအုပ်တွေဟာလည်းစာဖတ်သူတွေအတွက်ဘဝသင်ခန်းစာတွေရရှိစေခဲ့သလိုစိတ်ခွန်အားတွေရရှိစေခဲ့တဲ့စာပေတွေအဖြစ်လူငယ်တွေကြားမှာထင်ရှားခဲ့ပါတယ်ရှင
်မအေးအေးမဆူစီတင်ပြတော့ပါရှင်ခုတော့အာနာလွဲပြောင်းရင်းနဲ့ပတ်သက်လို့ the Bodunni Chet the Choyabi, Sure Jang Tibiabame, Natang Sanga Yuga Boy and Aya Party, and Adiga Pueme Soya Puego, Chocho Mumui, Anna Rebiana Yet, Leshi Uten Sing Soya Tawin Shidurine, and Adigo's Larry Ja, a twin Kubian Yine Anna Rebian Yisaya, Sunni Sayotaniama, Tamara Anna Rebian, a cana, they say is in a patalo, Napet the Bodunni Muyabi, Lu, Pianjaya Wuni Uya Toga, Piaware. Anna Rebjang Mala Donze and Yabaima, Tamara in Otema, Nyasa Zabwego, and a dipeka Kankana Lome Lulesuare, Tigine Sune Pidane Patelu Uyetugo, view in Yamabanga that in Talk Mami Kaga said to Mimian Tavareshi.
Pramadu the Chesaro, General Yenoma, Hido Matia Side, Nanganotamara in Loma Lome, Tawin, Rebjangne, Akana season on the Fed of Otuare, Julia Chesaro, when you would Hana like a DJ Vilakama, when you did it in there. ကျွန်တော်လက်ရှိဒီဝင်ကြီးဌာနတွေမှာလာပြီးတော့မှအချို့တင်သေးတာရှိရှိမှုတွေတောင်းတဲ့နိုင်ငံတွေကျွန်တော်အစီအစဉ်တွေကြီးပါတယ်။သုံးကတော့ဦးဝင်းထိန်တို့ဘက်ကတင်ပြတဲ့အဲ့ဒီနေ့မှာပေါ်တာဝန်တော်ကြောင့်လို့ရှင်ညနေမှာသူတို့အစိုးရဘက်တည်းရဲ့အစီအစဉ်နဲ့သမရအိမ်တော်မြတ်ချင်းကြီးမှာသူတို့ညစာစာဝတ်တစ်ခုကိုကျွန်တော်ခန်းခန်းနာနာသူတို့လုပ်ဖို့စီစဉ်နေတာရှိပါတယ်။အဲ့လိုခန်းနာကိ တာဝန်လွှဲပြောင်းမဲ့အခါနာမှာမီဒီယာတွေပြည်ချားမဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ကျွန်တော်ကြည့်လို့ပါတယ
်ပထမဦးဆုံးအချက်ကိုသဘောတူတာကတော့ဘယ်လိုမျိုးကိုသဘောတူလိုက်တာလဲဟိုပထမအကြေရုပ်ဘက်ကအစိုးပြထားတာကကြတော့ဒီသမလွှဲပြောင်းရေးမှာအလေးပြုတဲ့ရှင်းလင်းမှာစိတ်စာရေးလုံသွားမယ်ဆိုတဲ့အစီအစဉ်တွေထည့်သွင်းထားတယ်ဆိုတော့အဲ့ဒါကိုပထမအနေဒီဘက်ကလက်မခံဘူးဆိုတဲ့ကိစ္စရှိနေတာဆိုတော့အဲ့ဒါကိုကအနေဒီဘက်ကလက်ခံသွားပြီလား
ကျွန်တော်ရင်တော့တင်ပြတော့နှစ်ပိုင်းရှိတာဟုတ်လားတစ်ခုကတော့သူတော်ခွန်နဲ့အလေးပြုမယ်ပြီးရင်ဟိုကျွန်တော်တရားသနာပတင်ပုံလူထားတဲ့တသမန်ခမ်းမတွေမှာတောင်းဟိုဆလွယ်လွယ်ပြောင်းမှာပေါ့
ဟုတ်
အဲ့ဒီမှာခင်ဗျားကပြောတဲ့ဂိုမီတဖွဲ့နဲ့လုံမဲ့အစီအစဉ်ကတော့ပြတ်သွားတယ်ပေါ့ဒါလို့ဆိုတော့အဲ့ဒီချက်ချင်းညီမတို့ကညစာစာဖို့အတွက်ကြိုးချင်းချိုးတင်ပြင်ဆင်တာတွေလုပ်နေမှာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့အဲ့ဒါကိုအထက်တော့ပဲနဲ့ရောက်တာနဲ့သမရာဥပိ္ပိန်ကသမရာတိကိုကြိုးဆိုပြီးတော့တသမန်ခမ်းမမှာပဲတာဝန်လို့တဲ့ဆလွယ်ရွယ်တွဲပြောင်းပြီးတဲ့ခန္ဓာအဲ့ဒီအတော့ဝန်ထမ်းနေတဲ့မိတ်ဆက်ပေးတဲ့အစီအစဉ်ကိုဆက်လုပ်မှာပါ
။ဆွဲကြောင်းလာရင်ပတ်သက်ပြီးမီဒီယာသတင်းကိုအကြေတော့ဘယ်လိုများညှိနှိုင်းထားပါလဲဆို
။အဲ့တော့ကျွန်တော်တို့မလုပ်ဘူးပြီးတော့ကျွန်တော်တို့ကလည်းပုံမှန်လည်းပြောပြလိမ့်တာအစိုးရတက်ကဘာလို့တာဝန်သွေးပြီးရနေအဲ့ဒီနဲ့ပတ်သက်လို့သတင်းထုတ်ပြန်တာအလုံးကိုအစိုးရတက်ကလုံးဝမှသိတာမဟုတ်ဘူး။အဲ့ဒီနေ့ကမ္ဘာအင်တာမှာပြုလုပ်တဲ့ခန်းစားရေးမှာမီဒီယာအဖွဲ့တွေကဘယ်လိုပုံစံသွင်းနဲ့ဖိတ်ကြားမယ်ဘယ်လိုပုံစံသွင်းနဲ့သတင်းယူစေချင်တယ်ဆိုတာတော့ဒါကြိုးလို့ဒီမျိုးစီဖွဲ့ယူဘက်ကလည်းသုံးဖြတ်ပါလို့ကျွန်တော်ဘက်ကအထူးပြုတယ်။ဥပဒေကလည်းအဲ့ဒါကိုလက်ခံပြီးတော့သူတို့ဘက်ကပြန်စဉ်းစားပြီးလုပ်မယ်လို့ပြောပါတယ်။အဲ့ဒီစီစဉ်ကတော့သူတို့ပဲသုံးဖြတ်မှာဖြစ်ပါတယ်။ဆက်ပြီးတော့အသေးဖွဲ့သူတို့ဘက်ကလိုအပ်တဲ့ကိစ္စတွေကျွန်တော်တို့လုပ်ပြရမယ့်ကိစ္စရှိရင်တော့ကျွန်တော်ဘက်ကဥတော်သေးနဲ့သူတို့ဘက်ကဒေါက်တာမျိုးအောင်ကြားမှာပဲတရားစီရင်ရေးလုပ်ကြမှာ
။ကမရာကြီးနဲ့ပတ်သက်ပြီးတော့ပါ။ကမရာကြီးနေလဲဒီတာဝန်အလွှဲပြောင်းပြီးသွားပြီဆိုရင်ကမရာကြီးရဲ့အခန်းခံလာကဘလိုပုံစံမျိုးနဲ့ဆက်ရှိသွားမလဲ။ဟိုတခါလဲနေဘူးပါလေနိုင်ငံရေးသက်ရှင်ပေါ်မှာလဲဆက်ရှိသွားမလား။ဘလိုပုံစံမျိုးနဲ့ဆက်ရှိမလဲဆိုတာကိုတတိကျလေးများသိလို့ရတယ်လားရှင
်။ဘယ်တော့ဆုံးတစ်ချက်ပြတော့ဗျာ။သမဏတော်ဝင်လွှဲပြောင်းပြီးသွားရင်တော့ तू ကအဲ့ဒါကျွန်တော်တို့အမေရိကန်နိုင်ငံတို့လိုဒီမိုကရေစီနိုင်ငံတွေမှာလဲရှိတဲ့အဲ့ဒါနိုင်ငံရဲ့သမဏဟောင်းအဲ့ဒါစိတ်မင်းနေနဲ့ तू ရှိမှာပေါ့
။
ဒုတိယကတော့ဒီသက်ဆိုင်ရာပါတီမှာတော့ तू ကပေါ်စီဝခြေခံဥပဒေပြသမဏမလုပ်တော့ဘူးဆိုရင်သက်ဆိုင်ရာပါတီတော်ဝင်ကိုပြန်လဲထားဆောင်လို့ရတဲ့ကြောင့်မို့သူ့ရဲ့ဥက္ကရာရာသူ့ကိုပြန်လဲထားဆောင်မှာပေါ့။အဲတော့သူ့ရဲ့ပါတီနဲ့ပတ်သက်ပြီးတော့သူစိတ်တော့ရှိနေမှာပေါ့။ဒါကတော့နောက်ပိုင်းကျရင်တော့ဒါသူ့ရဲ့တစ်ခါဆုံးဖြတ်ဖြစ်မှာပေါ့
။တမရအာနာလွဲပြောင်းရင်းနဲ့ပတ်သက်လို့ပြန်ကြားရေးဝန်ကြီးဦးရထုကိုမှတ်မိခါကမေးမြန်းတင်ပြသွားတာပါရှင်။ VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ line to meter 24 25တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ် March 22ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကို American ပြည်တော်စုမျိုးတော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ line meter 24.25 32.52 တို့ကနေည10နာရီအထိဖန်ယူနာဆင်နိုင်ပါတယ်ရှင်။ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါ။ခုတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ Mark Kim Phu တွေကတင်ပြထားပါတယ်ရှင်။
ဒီနေ့ပတ်တွင်အမေရိကန်ပြည်ထောင်စုသမ္မတလောင်းပနမရွေးပွဲတွေမှာဒီမိုကရက်တစ်ပါတီဘက်ကဟယ်လရီကလင်တန်နဲ့ရီပပ်ဘလီကန်ပါတီဘက်ကဒေါ်နယ်ထရမ့်တို့ဟာသူတို့ပါတီတွေအတွင်းမှာအသီးသီးအနိုင်ရမယ့်အလားအလာတွေရှိနေပါတယ်။ဒါကြောင့်ဒီနိုဝင်ဘာအထွေထွေရွေးကောက်ပွဲကြရင်ထိတ်တန့်ရင်ဆိုင်တွေ့ကြတော့မှာမို့အခုကတည်းကအပြန်အလှန်ထိုးနှက်နေကြပါပြီ။သူတို့လူဦးရှင်ပြိုင်လာကြမယ့်အလားအလာကို VOA သတင်းတောက်ချင်မတ်လုံးပေးပို့တဲ့သတင်းကိုအခြေခံပြီးတော့တင်ပြပေးပါမယ်။Republican Party မှာထိတ်ဆုံးကအနိုင်ရနေတဲ့ Donald Trump ဟာနောက်ဆုံးကျင်းပခဲ့တဲ့ပနမရွေးကောက်ပွဲတွေမှာအနိုင်ရခဲ့တဲ့သူ့ရဲ့အောင်ပွဲကိုတော့ Florida ပြည်နယ်ကဈေးကန်အပန်းဖြေခမဆောင်ကြီးတစ်ခုထဲမှာထောက်ခံသူတွေနဲ့အတူဆင်နွှဲခဲ့ပါတယ်။ဒါပေမဲ့အချိန်နည်းနည်းမှအလဟသက်ဖြစ်မခံပဲ Democratic Party ဘက်မှာထိတ်ဆုံးရောက်နေတဲ့ Hillary Clinton ကို Instagram လူမှုကွန်ရက်ပေါ်မှာတင်ထားတဲ့ဗီဒီယိုတစ်ခုနဲ့သူကထုတ်နှက်လိုက်ပါတယ်။သူရဲ့နောက်ဆုံးမဲဆွယ်လှုပ်ရှားမှုတွေမှာတော့ Republican Party တွင်ကွဲလွဲမှုတွေကိုပြန်လည်ညှို့အောင်ဆူဆီးသွားမယ်လို့ဆိုပြီးပြောင်းလဲမဲဆွယ်လာနေပါတယ
် We have to bring our party together. We have to bring it together. We have
ကျွန်တော်တို့ပါတီကိုစုစည်းရပါမယ်။စည်းလုံးညှို့အောင်လုပ်ရပါမယ်။ Republican Party ဟာကမ္ဘာသတင်းလောကမှာထိတ်ဆုံးရောက်စေနိုင်မယ့်ကိစ္စတချို့ကျွန်တော်တို့စီမှာဖြစ်နေပါတယ
်။ Republican Party အတွင်းမှာ Trump နဲ့ပြိုင်ဘက်နောက်ဆုံးနှစ်ယောက်သာကျန်တော့တာပါ။Texas ပြည်နယ်အထက်လွှတ်တော်အမတ်တက်ခရုစ်နဲ့အိုဟိုင်းိုးပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ကေစစ်တို့ပါမစ္စတာကေစစ်ကတော့သူ့ရဲ့ဒီအမေရိကန်ပြည်နယ်အိုဟိုင်းိုးမှာပြီးခဲ့တဲ့နောက်ဆုံးအင်္ဂါနေ့ပနမရွေးကောက်ပွဲမှာအနိုင်ရလိုက်တာကြောင့်အခုလိုဆက်ပြီးတော့အခြေအနေကောင်းလာတာပါပါတီကိုပြန်လည်စုစည်းမယ်ဆိုတဲ့ထရမ့်ရဲ့စင်ကာပူဆိုချက်ဟာလွယ်ကူတဲ့ကိစ္စတော့မဟုတ်ဘူးလို့ပါတီနှစ်ဖက်စလုံးကပုံကူတွေပါဝင်တဲ့မူဝါဒရေးရာဌာနကဂျွန်ဖိုတီယာကပြောပါတယ်
If it is the case that Republican elites start to recognize
သူဝဲသမရလောင်းဖြစ်လာနိုင်တယ်လို့ Republican ခေါင်းဆောင်ပိုင်းကအတိမတ်ပြုပြောတော့မယ်ဆိုရင်တော့တချို့ကတော့ပုံအော်ထောက်ခံခြင်းကြပါလိမ့်မယ်။ဒါပေမဲ့လည်းပါတီကိုပြန်လည်ညီညွတ်အောင်လုပ်ရတာကတော့တာမန်ထက်ပိုခက်နိုင်ပါတယ
်။ Democratic Party ဘက်မှာတော့ပြီးခဲ့တဲ့အင်္ဂါနေ့ပနမရွေးပွဲတွေအထူးသဖြင့်ဒီ Florida နဲ့ Ohio ပြည်နယ်တွေမှာ Hillary Clinton အနိုင်ရလိုက်တာနဲ့အမျှသမရလောင်းဖြစ်လာဖို့ခြေလှမ်းကြီးကြီးလှမ်းနိုင်လိုက်တာဖြစ်ပါတယ
်။ When we hear a candidate for president call for rounding up 12 million immigrants
တမရလောင်းတယောက်ကရွှေ့ပြောင်းအခြေချနေထိုင်သူ12တန်းကိုအတင်းကျပ်ပြန်ပို့မယ်မွတ်စလင်တွေကိုပြည်ဝင်ခွင့်ပိတ်ပင်မယ်ညှဉ်းပန်းနှိပ်စက်တာကိုခွင့်ပြုမယ်ဆိုရင်သူဟာဘလို့မှအင်အားကောင်းနိုင်မှာမဟုတ်ပါဘူးသူမှားနေပါပြီ
Hillary Clinton Democratic Party တမရလောင်းဖြစ်လာနိုင်ခြင်းရှိတာက Trump ကိုပါတီတွင်းညီညွတ်မှုရအောင်လုပ်ပေးရကြသွားနိုင်တယ်လို့အမေရိကန်တက္ကသိုလ်က Alan Lichtman ကတုံ့သက်ပါတ
ယ် A lot of establishment figures are going to at least nominally if not
Republican Party တွေကအမေရိကန်တွေက Trump ကိုတက်တက်ကြွကြွမဟုတ်ရင်တော့လူကြားကောင်းအောင်ဖြစ်ဖြစ်ထောက်ခံကြပါလိမ့်မယ်ဒါက Trump ကိုချစ်လို့တော့မဟုတ်ဘဲနဲ့ Hillary Clinton ကိုမုန်းလို့ဖြစ်ပါလိမ့်မယ်ဆိုတော့ Republican တွေကိုရုပ်စွာအောင်ခိုက်တဲ့ညှဉ်းညွတ်စေနိုင်တဲ့သူကတော့ Hillary Clinton ပဲဖြစ်ပါလိမ့်မယ
်ပါတီတွေသမရလောင်းရွေးချယ်မှုတွေကိုတော့ဇူလိုင်လပါတီညီလာခံတွေကျင်းပတဲ့အချိန်ကြမှာအတည်ပြုနိုင်မှာပါဒါပေမဲ့လို့ Mrs. Clinton နဲ့ Trump တို့ပဲနောက်ဆုံးသမ္မတလောင်းတွေအဖြစ်နဲ့ထိတိုက်တွေ့လာနိုင်ပွဲရှိနေရပါရှင
်။ American နိုင်ငံရဲ့အကြောင်းတည်ကောင်းစရာကို Mark Kim Phu ထွေးကစူးစီးတင်ပြသွားတာပါရှင်။ခုတစ်ခါမှာတော့ထုတ်လုပ်သူ Mark Kim Phu ထွေးနဲ့အတူကိုအောင်လွင်ဦးစီစဉ်တင်ဆက်တဲ့တရားရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီ။
တော်ရရှိမြတ်ခင်ဗျာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဦးဆောင်တဲ့အစိုးရအသစ်မှာတိုင်းဒေသကြီးရဝန်ကြီးဌာနကိုတိုးချဲ့ဖွဲ့စည်းမဲ့အစီအစဉ်ဟာပြည်ရင်းညီညာရေးလက်နက်ကန်ပရိပခတ်တွေအဆုံးသတ်ရေး ကိစ္စတွေမှာဘလောက်ထိတွန်းအားဖြစ်လာနိုင်မှာလဲတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပဲဒီမကဘဲနဲ့စစ်တပ်နဲ့လည်းစစ်ဆင်ညီနေရမယ့်တာဝန်တွေရှိတဲ့အတွက်ဒီနေရာမျိုးဘလို့ပုံကုတ်မျိုးတွေကိုတာဝန်ပေးတင်တယ်လဲဘာတာဝန်တွေယူတင်တယ်လဲဆိုတော့ကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်အခုနောက်ဆုံးဒီနေ့လွှတ်တော်မှာကျွန်တော်တို့သိရသလောက်ဆိုရင်တော့လွှတ်တော်ကိုဝန်ကြီးရဲ့အမည်စင်းတင်သွင်းတဲ့နေရာမှာတိုင်းသားရေးရာဝန်ကြီးဖြစ်တဲ့မွန်မျိုးသားပါတီဒေါက်တာနိုင်သက်လွင်ကိုခန့်အပ်ဖို့ဆိုပြီးတော့အနယ်ရီကရွေးချယ်လိုက်တယ်လို့ကျွန်တော်တို့သိရပါတယ်ဒီအစိုးရမှာတော့တချို့တိုင်းသားနိုင်ငံရေးလောကရေးရဲ့ပုံကူတွေလည်းဖြစ်နိုင်တယ်ဆိုပြီးခမန်းချက်တွေလည်းအမျိုးမျိုးထွက်ခဲ့ကြပါတယ်အခုနောက်ဆုံးကတော့အခုသိရသလောက်ကတော့ဒီမွန်နိုင်ငံရေးသမားတယောက်ကိုရွေးချယ်လိုက်တာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ဒီတော်တာရှင်တယောက်ကလည်းဆွေးနွေးပွဲအတွက်ပေးစာလေးခတ်တူပေးထားတာလေးကိုအရင်ကျွန်တော်ဟိုဒီနေရာမှာပေါ်ပြချင်ပါတယ်သူကတော့ရွေးကောက်ပွဲမှာအနိုင်ရတဲ့ရခိုင်တို့ရှမ်းတို့တိုင်းရင်းသားတွေကခန့်တင်တယ်လို့သူကပြောပါတယ်သူသူစာတော့ခတ်တူပါဆိုတော့ဒီတခြားတိုင်းရင်းသားတွေရှိတဲ့အထက်မှဒီမွန်ရွေးတာနိုင်ငံရေးရမှန်ကန်တဲ့ရွေးချယ်မှုတစ်ခုလို့ဟိုပြောနိုင်ရလားဘာဖြစ်လို့လဲဆိုတော့တခြားရွေးကောက်ပွဲမှာအနိုင်ရတဲ့နိုင်ငံကြီးဟိုတိုင်းရင်းသားနိုင်ငံကြီးပါတီအကြီးကြီးလည်းရှိနေတယ်ဆိုတော့ဒါနဲ့ပတ်သက်လို့သတင်းစာဆရာဦးစီသူအောင်မြင့်သဘောထားကိုအရင်ကြားချင်ပါတယ်ခင်ဗျာ
ကျွန်တော်စဉ်းစားတာကတော့ဒီဒေါ်ဆာစုကြည်နဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအခုသူတို့ရဲ့အစိုးရအဖွဲ့ပေါ့နော်အစိုးရအဖွဲ့ဆိုတာဟိုအကုန်လုံးကိုဟိုစုံညီပြီးတော့မှကျွန်တော်တို့ခေါ်တာပါလွတ်တော်အကြီးအကဲတွေရောအဲဝန်ကြီးအဖွဲ့စည်းတွေရောနောက်ပြီးတော့မှပြည်ထောင်စုအဆင့်အဖွဲ့စည်းတွေရောအကုန်လုံးကိုခေါ်တာပါအဲ့ဒီတည်းမှာတိုင်းသားတွေအားလုံးပါဝင်ဖို့ဆိုပြီးတော့မှသူတို့ရည်ရွယ်ချက်ထားခဲ့တဲ့ပုံပေါ်ပါတယ်ဒါကျွန်တော်နားလည်သလောက်ပေါ့အဲထားခဲ့တဲ့စီမှာသူတို့နေရာတွေပါတယ်ချကြည့်တယ်ချကြည့်ပြီးတော့မှအဲ့ဒီတိုင်းသွားနေတယ်လို့ကျွန်တော်နားလည်ပါတယ်အဲ့တော့ဒီတိုင်းသားကြီးရဲ့ဝန်ကြီးဌာနနဲ့ပတ်သက်လို့လည်းဟိုသတင်းတွေထွက်ပေါ်လာတဲ့စီမှာကတော့ဟို SNLD ပေါ့နော်ရှမ်းအဖွဲ့ကသူဆိုင်ညွန့်လွင်ကိုကန်းကန်းတယ်လို့သိရပါတယ်ဒါပေမဲ့အဲ့ဒီဘက်ကငင်းပယ်လိုက်တဲ့ခါကျတော့ဒါမွန်အမျိုးသားပါတီကအခုတော့နိုင်ငံတော်ကိုတာခတ်လိုက်တယ်ဆိုတဲ့သဘောမျိုးကျွန်တော်တို့တွေ့ရပါတယ်ဆိုတော့ NLD ရဲ့လုံနေကြိုင်နေရတဲ့ဥစ္စာကအခက်ခဲလဲအများကြီးကြီးပါတယ်အခုသူလုံနေတဲ့ဥစ္စာကပထမတစ်ဆင့်အနေနဲ့ပြောရရင်ပုံတရားအဖြစ်တိုင်းသားစီးလုံးမျိုးရေးကိုအလေးခရုပြုကြောင်းအတူဖော်ပြခြင်းနေတဲ့သဘောလို့ကျွန်တော်တွေ့ရပါတယ်ဒါပေမဲ့တကယ်တကယ်ဒီချက်ကိုပိုအရေးကြီးတာကအနှစ်သာရအားဖြင့်တိုင်းသားစီးလုံးမျိုးရေးကိုဖြစ်စေနိုင်တဲ့တိုင်းသားဒဏ်လူရေးကိုဖြစ်စေနိုင်တဲ့ policy တွေချပြီးတော့မှသူလုံရမယ့်ကိစ္စတွေပါငြင်းငြင်းရေးတွေပါလုံရမယ့်ကိစ္စတွေပါဆိုတဲ့ခါကျတော့အခုလောလောဆယ်ဒါမွန်တိုင်းသားတယောက်ကိုဒီလိုမျိုးခတ်လိုက်တဲ့အဥ္စာကိုကျွန်တော်အနေနဲ့ကတော့သဘောတူပါတယ်ဘာလို့ဆိုတော့သူတခြားသောဟိုအနေရာတွေမှာလည်းသူတတ်နိုင်တဲ့လောက်နေရာတွေချထားပြီးဖြစ်လို့အဲ့လိုကျွန်တော်နားလည်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီရခိုင်မျိုးသားကောင်စီထွေထွေတွင်းမှုဦးထွန်းစောရဲ့သဘောထားကိုလည်းကြားချင်ပါတယ်ဦးထွန်းစောခင်ဗျအခုတချို့ကတော့တွက်တာတော့ပေါ့လေဒီကူရှမ်းကတော့သူတို့ငင်းလိုက်တယ်ဆိုတဲ့တဲ့နေကျွန်တော်လည်းကြားရပါတယ်ဆိုတော့ဒီရှမ်းဥမာရှမ်းမှာဆိုလို့ရှိရင်ရှမ်းပြည်ဘက်မှာနောက်ဒီကချင်ဘက်မှာလက်နက်ကင်တိုက်ပွဲတွေဖြစ်နေတဲ့ကိစ္စမျိုးတွေရှိတော့တချို့ကစဉ်းစားတာဒီရှမ်းနိုင်ငံရေးသမားတယောက်ကိုခန့်ရန်ကောင်းမယ်ပေါ့လေတချို့ကကြတော့လေရခိုင်ဘက်မှာဒီလူမှုတိုင်းဝန်းနေချမ်းမှာပရိပကတ်တွေဖြစ်တဲ့ကိစ္စမျိုးတွေရှိတယ်ဆိုတော့ဟိုရခိုင်နိုင်ငံရေးသမားကိုခန့်ရန်လဲကောင်းမယ်ဆိုတော့စဉ်းစားချက်တွေလည်းရှိပါတယ်အခုဒီမွန်နိုင်ငံရေးကောင်းဆောင်တယောက်ကိုဟိုခန့်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့ရောဦးထွန်းစောရဲ့သဘောထားဘယ်လိုရှိပါသလဲခင်ဗျ။ဟ
ုတ်ကျွန်တော်အမြင်တာကတော့အခုဖွဲ့စည်းလိုက်တဲ့တိုင်းသားရဲ့ဝန်ကြီးဌာနဆိုတာကတော့ကျွန်တော်အမြင်တာ2015ခုနှစ်ကဒီကျွတ်တော်မှာအတည်ပြုခဲ့တဲ့တိုင်းရင်းသားအခွင့်အရေးကကွယ်တောင်ချောင်ဥပဒေပေါ့နော်။အဲ့ဒီဥပဒေရဖွဲ့တယ်လို့ပဲကျွန်တော်နားလည်ပါတယ်။အဲ့ဒီဥပဒေမှာရည်ရွယ်ချက်6ရက်ရှိပါတယ်။အဲ့ဒီဥပဒေအတိုင်းသာဖြစ်မယ်ဆိုလို့ရှိရင်အဲ့ဒီဥပဒေရဲ့ရွေကျဲ6ရက်အထက်မှာပထမတစ်ချက်ကပါပြောထားလဲဆိုတော့တိုင်းရင်းသားလူမျိုးများအလုံးတန်းတူညီမျှတော့ခွင့်အရေးရရှိစေရန်ဖြစ်ပါတယ်တဲ့ပြီးနောက်ဆုံးတစ်ချက်မှာကြတော့ပါပြောလဲဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေပါအခွင့်အရေးများကိုတိုင်းရင်းသားလူမျိုးများအပြည့်အဝရရှိစေရန်ဖြစ်ပါတယ်တဲ့ဆိုဒီနှစ်ခုကပါကိုဖော်ပြတယ်လဲဆိုတော့2008ဖွဲ့စည်းပုံပေါင်းအောင်မှာပေးထားတဲ့အခွင့်အရေးတွေဖြစ်ပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေပေါင်းအောင်မှာတိုင်းရင်းသားလူမျိုးများအလုံးတန်းတူညီမျှတဲ့နိုင်ငံသားအခွင့်အရေးကိုရရှိစေမယ်ဆိုတော့အမကန်ချက်ကမရှိပါဘူး။ဒါကြောင့်လဲဆိုတော့တိုင်းပြည်မှာပြဿနာဖြစ်နေရတာကကျွန်တော်တို့တိုင်းရင်းသားလူမျိုးချင်းချင်းကြားမှာတန်းတူခွင့်ရမရလို့ဖြစ်ပါတယ်။အခုကျွန်တော်တို့ဝန်ကြီးဌာနကတိုင်းရင်းသားရဲ့ဝန်ကြီးဌာနမှာဘယ်သူပဲခန့်ခန့်ပေါ့လေ။အဓိကလုတ်ပိုင်ခွင့်ကအရေးကြီးပါတယ်။အခုပေးထားတဲ့လုတ်ပိုင်ခွင့်က2008ပေါင်းအောင်မှာဆိုတဲ့ခါကျတော့ဘာမှလုပ်လို့မရပါဘူး။ပြီးရင်နောက်တစ်ခုကကျွန်တော်နားလည်တာကဒီတိုင်းရင်းသားရဲ့ဝန်ကြီးဌာနကသူ့ဥပဒေအရအခုတိုင်းရင်းသားဒေသတွေမှာဖြစ်ပေါ်နေတဲ့စီရင်ပတိပခနော်ပြည်တွင်းစစ်ကိုသူကဖြည့်ချင်းဖို့အတွက်သူ့မှာတာဝန်မရှိပါဘူးသူကတာဝန်ခံရမယ်လို့သူ့မှာအတိအလင်းပြဋ္ဌာန်းချက်လည်းမရှိပါဘူးကျွန်တော်တို့သိရသလောက်ပေါ့လေသူကဘာတွေလုပ်ခွင့်ရှိလဲဆိုတော့ခုနကစာပေနဲ့ရင်းချင်းမှုရေးရာကိစ္စတွေဖွံ့ဖြိုးတိုးတက်ရေးနေသက်ဒေသဖွံ့ဖြိုးတိုးတက်ရေးဆိုင်ရာကိစ္စတွေအဓာရီကိုပဲအခွင့်အလမ်းပေးထားတာဖြစ်ပါတယ်ဆိုရင်လူတွေကတော့အကောင့်ဘက်ကကြည့်ကြတာက
မရှိတာနဲ့စာရင်ရှိတာပိုကောင်းတယ်ဆိုတော့ဒီခွင့်ရအများတစ်ခုရလေမလား NLD ဆိုရလက်ထက်မှာတော့ပြီးခဲ့တဲ့စစ်ဆိုရနဲ့စာရင်ပို့ပြီးတော့မှမျှော်လင့်ချက်ရှိနိုင်တယ်ဆိုတော့အကောင့်ဘက်ကချုပ်မြင်ပြီးတော့မှအဲ့လိုမျိုးချုပ်မြင်ပြီးကျွန်တော်တို့အပေါင်းလက္ခဏာဆောင်တဲ့ပုံစံမျိုးပြောနေကြတာပဲများပါတယ်လက်တွေ့မှာတော့ကျွန်တော်အနေနဲ့တွေ့တာကတော့ဒီတိုင်းဒေသကြီးအဝန်ကြီးဌာနကအခုနကပဋိပက္ခတွေကိုဖြည့်ချင်းနိုင်မဲ့နောက်ပြီးတော့မှတိုင်းရင်းသားတန်းတူညီများတဲ့အခွင့်အရေးကိုပေါ်ဆောင်မဲ့သူ့ရဲ့လုပ်ပိုင်ခွင့်ကအဲ့လောက်မရှိဘူးဆိုတာတွေ့ရပါတယ
်ဟုတ်ကဲ့ခင်ဗျကျေးဇူးပါနောက်တစ်ခုကဒီဟိုပေါ့လေတချို့ကိစ္စတွေကဒီတိုင်းရင်းသားဟိုဝန်ကြီးတူဖြစ်လာတဲ့အတွက်ဟိုတချို့ကိစ္စတွေမှာဟိုစစ်တပ်နဲ့လည်းညှိနှိုင်းဆွေးနွေးရမယ်အပိုင်းမျိုးတွေပါလာနိုင်ပါတယ်ဆိုတော့ဒီလိုနေရာမျိုးမှာရောဟိုဟုတ်ကဲ့ဘယ်လိုပြောမလဲအခုလက်ရှိခန့်လိုက်တဲ့ဒီတိုင်းရင်းသားခေါင်းဆောင်တွေအနေနဲ့ဘလောက်တိုင်းတာထိဟိုဆွေးနွေးနိုင်ငွေလုတ်ပိုင်ငွေရှိတယ်လို့ဟိုပြောလုတ်ပိုင်ငွေတွေရနိုင်လဲဒါကျွန်တော်ဟိုကဆရာဦးစီစောင်းမြင့်သဘောထားကိုကြားချင်ပါတယ
်အဓိကကတော့အခုဝန်ကြီးတွေဖြစ်လာပြီဆိုရင်သူကသမ္မတကိုတာဝန်ခံရပါတယ်သမ္မတကိုတာဝန်ခံရဆိုတဲ့ခါကျတော့သူ့အနေနဲ့ဟိုကနတော့လို့တမ်ဘရောနဲ့တိုင်းရင်းညှိနှိုင်းဖို့လို့ပါလို့အဲ့ဒီတာဝန်တွေပါမလို့တော့ကျွန်တော်မယူဆပါဘူးအဲ့ဒီခါကျတဲ့ခါကျတော့သမရကနေပြီးတော့မှဟိုကနတော်လို့ချပေးတဲ့ဒေါ်စားစုကြည်ဥဆောင်မှုကနေအစိုးရဖွဲ့ပေါ့နော်အဲ့ဒီကနေလာတဲ့တိုင်းသားတန်းတူရေးဆိုင်ရာကိစ္စတွေကိုသူတို့လုပ်ကံဝင်ရမှာပါကနတော်ကအဲ့ဒီကနတော်ကအဲ့ဒီကျွန်တော်တို့ဟိုရခိုင်မိတ်ဆွေပြောသွားတဲ့တကလုံးနဲ့ပတ်သက်လို့ကျွန်တော်ပြောရရင်ဒီဥစ္စာကဟိုမိဂမတ်တတိုင်းသားဝင်းခဏဖြစ်လာလိမ့်မယ်လို့တော့ကျွန်တော်မထင်ပါဘူးဘာဖြစ်လို့လဲဆိုတဲ့ခါကျတော့အခုလောကအစိုးရဖွဲ့အပြောင်းလဲဆိုတာကျွန်တော်တို့နှစ်ပေါင်း50အတွင်းမှာဒါကတော်တော်ကိုထူးခြားတဲ့အပြောင်းလဲအရေးပါတဲ့အပြောင်းလဲကျွန်တော်တစ်သက်နဲ့တကူမမြင်ဘူးတဲ့အစိုးရအဖွဲ့အပြောင်းလဲဖြစ်ပါတယ်အဲ့ဒီမှာမှတိုင်းသားကြီးရဝင်းခဏပေါ်လာတဲ့ခါကျတော့ဒီတိုင်းသားကြီးရဝင်းခဏဆိုတာလုံခဲ့တဲ့နှစ်ပေါင်း50ကျော်အတွင်းမလုံနိုင်ခဲ့တဲ့ဟာတွေကိုလုံနိုင်ဖို့ဒါအခွင့်အလမ်းရှိတဲ့ဝင်းခဏပဲဖြစ်ပါတယ်ဒါပေမဲ့မှတ်ပါတယ်သူပြောသလိုပဲအလုံးစုံကိုတော့ဖြည့်ရှင်းပေးနိုင်မှာတော့မဟုတ်ပါဘူးဘာဖြစ်လို့လက်နက်ကိုင်တိုက်ပွဲပြဿနာတွေကျွန်တော်ဒီမှာရှိသေးတယ်အခြားနှစ်ဆိုင်တဲ့ကိစ္စတွေရှိသေးတယ်ဆိုတော့ဒါကတော့ကဏ္ဍတစ်ခုဖြစ်ပါလိမ့်မယ်ဒါပေမဲ့ကြံတဲ့ကိစ္စမှာတိုင်းသားတန်းလူညီမျှရေးဆိုတဲ့ပြဿနာမှာဒီဘဝရေးရဓာတ်လူညီမျှမှုနိုင်ငံရေးရဓာတ်လူညီမျှမှုဒီမျိုးကြီးရဓာတ်လူညီမျှမှုအဲ့လိုကဏ္ဍတွေအသီးသီးရှိတဲ့အချိန်မှာတချို့သောကဏ္ဍတွေတော်တော်များများကိုဒီဝိထဏကဖြည့်ရှင်းပေးနိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုတချို့ကိုလည်းကျွန်တော်အလှည့်ပေးချင်ပါတယ်။အရင်ဆုံးကတော့ဒီထိုင်းနိုင်ငံကကိုတီးလယ်မှုကကိုတီးလယ်မှုရဲ့သဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့ဒီအခုအစိုးရတည်းတက်လာတယ်ဆိုတာကျွန်တော်ကျူဆူပါတယ်ကျွန်တော်ပြည်သူမျိုးပဲကျူဆူမှာပါတိုင်းနာအဖွဲ့အစည်းလည်းကျူဆူမှာပါဖြစ်ပါတယ်ခင်ဗျတိုင်းနာလည်းနဲ့ကန်ဖွဲ့ပြီးကျူဆူမှာလို့ကျွန်တော်ထင်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်အနေနဲ့တော့ဒီလိုအစိုးရမျိုးတက်လာတာကိုကျွန်တော်အတ္တမကျူဆူသလိုနော်အစိုးရရဲ့လောက်ဆောင်မှုကျွန်တော်တို့ကတစ်ချက်ကြည့်အောင်မှာဖြစ်ပါတယ်ခင်ဗျဘာဖြစ်လို့လဲဆိုတော့ကျွန်တော်တိုင်းနာပြည်သူတွေတိုင်းနာတွေရဲ့လူလားချက်တွေကနော်ဖေဖေပြည်တော်စုစစ်မှန်တဲ့ဖေဖေပြည်တော်စုပါနော်စစ်မှန်တဲ့ပြကရက်တည်းကြီးကျွန်တော်တို့လူချင်းပါလေအဲ့ဒါအဲ့ဒီအတွက်ကျွန်တော်တို့ရဲ့လူချင်းအချက်ချတွေကတော့ကျွန်တော်တို့ပြည်တွင်းငြိမ်းချမ်းရေးဟိုအမတားမှလုံဆောင်နိုင်တဲ့ခေါင်းဆောင်တယောက်ပေါ်ထွန်းလာရင်တော့ကျွန်တော်တို့အားလုံးကဝန်တာဒီတိတိတမယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာဒါတော့သူတိုင်းနိုင်ငံကိုတီးလည်မှုပါတခုရှိတာဒီ NLD အစိုးရလက်ထက်မှာဒီဝန်ကြီးဌာနတွေရှော့ချပေးမယ်တိုင်းရင်းသားရေးဝန်ကြီးဌာနအစ်ကိုကြာတော့သူတို့ထပ်တိုးပြီးဖွဲ့လိုက်တာပေါ့နော်ဆောစောဆရာဦးစီစောအမြင်လည်းပြောပါတယ်လုံခဲ့တဲ့နှစ်20လောက်အတွင်းမှာဒါပထမဆုံးတွေ့ရတဲ့ကိစ္စမျိုးဆိုတော့ဒီတိုင်းရင်းသားကိစ္စတွေကိုအလေးထားဖို့ NLD ကရည်ရွယ်ထားတယ်ဆိုတော့သိကြပါတယ်ဆိုတော့ဒါပေမဲ့တခုရှိတာဒီအရင်အစိုးရဒီသမရဦးသိန်းစိန်ခုလက်ထက်မှာဆိုလို့ရှိရင်တိုင်းရင်းသားရေးဝန်ကြီးဆိုတာမျိုးခန့်တာမျိုးမရှိပေမဲ့ဒီသမရယုံဝန်ကြီးတွေကဟိုဒီလိုတချို့ဟိုတိုင်းသားရဲ့ပတ်သက်တဲ့ကိစ္စတွေမှာတာဝန်ယူခဲ့တာမျိုးတွေရှိတယ်ဆိုတော့အခုဒီဖွဲ့လိုက်တဲ့ဒီတိုင်းသားရေးဝန်ကြီးဌာနနဲ့အရင်ဒီခုဦးအောင်မင်းတို့ဘာလို့ဒီ UNFC တို့ဘာလို့နဲ့ကျန်တဲ့တိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ဆက်ဆက်ဆွေးနွေးကြတယ်အပြည့်ရဲ့ရေးတွေလောက်ခဲ့ကြတယ်ဒီလိုကိစ္စမျိုးတွေနဲ့လည်းရှိခဲ့တယ်ဆိုတော့အရင်ဒီဦးအောင်မင်းတို့လိုဒီဝန်ကြီးတွေလောက်ခဲ့တဲ့တာဝန်တွေနဲ့အခုလက်ရှိထပ်ပြီးအစ်တိုးချက်ဖွဲ့လိုက်တဲ့ဝန်ကြီးဖွဲ့နဲ့ကဘယ်လိုဝန်ကြီးဌာနနဲ့ကဒီဝန်ကြီးရဲ့အခန်းကဏ္ဍဘလို့ကွာခြားမှုရှိမယ်လို့နားလည်ထားတယ်ဥထွန်းစော်ရဲ့သဘောထားအရင်ဆွေးနွေးစီရင်ပါတယ်ခင်ဗျဟ
ုတ်ကဲ့ကျွန်တော်ခုနကပြောတာအဲ့ဒီချက်ဖြစ်ပါတယ်အခုကျွန်တော်တို့ကအဲ့လောက်ထိအမြင်ကြီးကိုမျှော်လင့်လို့မရတဲ့ဝန်ကြီးဌာနတစ်ခုဖြစ်နေပါတယ်ဒါကြောင့်လဲဆိုတော့ဒီအခုဖွဲ့လိုက်တဲ့ဝန်ကြီးဌာနကကျွန်တော်ပြီးခဲ့တဲ့ဒီ2015မှာအတည်ပြုခဲ့တဲ့တိုင်းရင်းသားလူမျိုးများဒီအခွင့်အရေးကာကွယ်ဆောင်ရှောက်ဥပဒေပေါ့လေအဲ့ဒီဥပဒေအရသူကဖွဲ့လာတဲ့ဌာနဖြစ်ပါတယ်
အဲ့ဒီဌာနကသူကလုံပိုင်ခွင့်ကအကန့်အသတ်ရှိပါတယ်။သူကတိုင်းရင်းသားလူမျိုးများအလုံးကိုနိုင်ငံသားခွင့်ရတန်းတူရရှိစေရမယ်။နောက်ပြီးတော့ဖွဲ့စည်းပုံပါအခွင့်အရေးကိုတိုင်းရင်းသားလူမျိုးများအပြည့်အဝရရှိစေရမယ်။နောက်ပြီးတော့မှတိုင်းရင်းသားရည်ကျင်းမှုတို့စာပေတို့အစရှိသည့်ပြည်ပေါ်တော့အချင်းချင်းဒီချစ်ချစ်ရင်းနှီးမှုရရှိစေရေးဖွံ့ဖြိုးရေးအစရှိသည့်ပြည်ပေါ်အဲ့ဒါလေးတွေကိုပဲကျွန်တော်ပေးထားတာကိုတွေ့ရတယ်ပေါ့နော်။နောက်ပြီးတော့မှဒီကျွန်တော်တို့ NLD အစိုးရကပြောထားတာအားလည်းပဲဒီနေကြရင်းနဲ့ပတ်သက်လာရင်ဒီ NLD တို့ရမှာတောင်ဆက်သူရှိကဥဆောင်ပဲလို့ပြောထားပါတယ်။အဲ့ဒါကြောင့်ဒီတိုင်းသားရဲ့ဝင်ကြီးဌာနကကြိုက်တွေ့မယ်လို့ကျွန်တော်တို့အခုချိန်ကြီးတော့နားမလည်ထားဘူးပေါ့နော်။ကျွန်တော်တို့နားလည်ထားတာကတော့တီးကြဖော်ဆောင်မဲ့ရန်တရားရှိလာမယ်ဆိုတဲ့သဘောထားမျိုးကျွန်တော်တို့နားလည်နေပါတယ်။ကျွန်တော်တို့ကြားသိရသလောက်ဆိုလို့ရှိရင်ဒေါက်တာပြည်မျိုးဝင်းကိုဒီတာဝန်ပေးထားတယ်ပေါ့လေ။ရခိုင် MPC လိုမျိုးနေရာလိုမျိုးဖြစ်မလား။အဲ့တမြင့်တဲ့နေရာဖြစ်မလား။အဲ့ဒါတော့ကျွန်တော်တို့မသိသေးဘူးပေါ့။အတိအကပြောတာတော့တောင်ဆက်သူရှိကဥဆောင်ပဲလို့ပြောပါတယ်။အဲ့ဒါကြောင့်မို့ကျွန်တော်တို့ဒီတိုင်းတိုင်းရဝန်ကြီးဌာနကအဲ့လောက်ဒီအပြင်းကြီးကိုမျှော်လင့်လို့မရတဲ့အနေအထားမျိုးရှိတယ်ဆိုတဲ့အနေအထားကိုကျွန်တော်ကပြောပြခြင်းဖြစ်ပါတယ်
။ဟုတ်ကဲ့ကျေးဇူးပါ။ဆရာဦးစီသူအောင်မြင့်ရဲ့သဘောထားခင်ဗျာကျွန်တော်တိုင်းတိုင်းရဒီဝန်ကြီးတူအနေနဲ့ဟိုဘလောက်ထိကျွန်တော်တို့အခုဒီဝန်ကြီးဌာနတိုးချဲ့လိုက်တယ်ဆိုတော့အရင်ကဒီဦးအောင်မင်းတို့ကတော့လုပ်ခဲ့တဲ့ဟိုတမနာရုံးဝန်ကြီးတွေတာဝန်နဲ့ဘလောက်ချားနားမှုရှိနိုင်တယ်ဘလောက်ထိအခန့်ကဏ္ဍကွာချားမှုရှိနိုင်တယ်လို့မျှော်မှန်းတာလဲ။
အဲ့တော့ကတော့ခုနကဟိုဟာပြောတဲ့ဥစ္စာကိုကျွန်တော်ဟိုလက်ခံပါတယ်အတိုင်းအတာတစ်ခုထိဘယ်လိုလဲဆိုတဲ့ခါကျတော့ဒီတိုင်းသားတွေရဲ့ဒန်းလူညီမျှမှုကိုပေါ်ဆောင်တဲ့စီမှာခုနကတော့ကျွန်တော်ခေါင်းစဉ်တွေခွဲပြီးပြောသွားပါတယ်သူကဒန်းလူညီမျှမှုဆိုင်ရာအခွင့်အရေးမရတဲ့ကိစ္စတွေအများကြီးရှိပါတယ်စီဝါရေးပြဿနာတွေခုနကတော့လို့ဟိုလူမျိုးစာပေယဉ်ကျေးမှုဆိုင်ရာပြဿနာဒန်းလူညီမျှမှုမရှိမှုတွေစစ်ရေးဆိုင်ရာကိစ္စတွေအဲ့လိုမျိုးခေါင်းစဉ်တွေအများကြီးရှိပါတယ်အဲ့ဒီခေါင်းစဉ်တွေအများကြီးအောက်မှာမှာခုနကတော့လို့တကယ်တိုင်းပြည်မှာအရေးကြီးတဲ့ဒီတက်ပွဲတွေဖြစ်နေတယ်ငញ្ញမ်းကြီးတွေမဖြစ်ဘူးဘာညာဆိုတဲ့ကိစ္စတွေကိုဖြည့်ရှင်းမှာတော့ဟုတ်တယ်ဒေါက်တာစုကြည်ကိုယ်တိုင်ဥဆောင်ပြီးတော့မှသူလှုပ်သွားဖို့လိုတယ်ဒါတကယ်အရေးကြီးတဲ့ကိစ္စပါပဲအဲဒီလိုဟာမျိုးကိုတော့ခုနကတော့လို့တိုင်းသားကြီးရဝန်ကြီးဌာနကိုသွားပြီးတော့အထားလိုက်မယ်လို့တော့ကျွန်တော်တို့မပြောလို့နိုင်ပါဘူးဒါတော့မှန်ပါတယ်ဒါပေမဲ့အဲ့ဒါအနေတည်းမြင့်တယ်မဟုတ်ပါဘူးတိုင်းသားတွေရဲ့အခွင့်အရေးတွေကိုဂန်းလူဖြစ်ဖို့ပေါ်ဆောင်တဲ့စီမှာခုနကတော့ငញ្ញမ်းကြီးပေါ်ဆောင်တဲ့ဥစ္စာကတက်တက်သွားပါလိမ့်မယ်အဲ့ဒီမှာကြားတဲ့ခါကျတော့တက်ပွဲဖြစ်ပေါ်နေတဲ့ကိစ္စအထိကိုသူကကြီးကျယ်တယ်အဲ့ဒီဥစားကိုဖြည့်ရှဲရပါလိမ့်မယ်။အဲကျန်တဲ့ကိစ္စတွေကြတော့အများကြီးပါ။တိုင်းသားဒေသတွေမှာခုနကပြောသလိုကိုယ့်ရဲ့စာပေကိုယ့်ရဲ့လူမျိုးကိုပြဿနာတွေအများကြီးရှိနေတဲ့ကိစ္စတွေကိုဒန်းလူရေးရအောင်လုပ်နိုင်မယ်။ပြီးတော့မှစီးပွားရေးရဒန်းလူရေးရနိုင်အောင်လုပ်နိုင်မယ်။အဲပြီးတော့မှနောက်တခြားသောကိစ္စတွေရှိပါတယ်။ကျွန်တော်တက်မတော်ထဲမှာဆိုရင်လည်းတကယ်တော့ဗမာလူမျိုးနဲ့ဒါဗုဒ္ဓဘာသာတွေတော်မူတဲ့ကျွန်တော်တို့ဟိုတက်မတော်ဖြစ်နေတဲ့ကိစ္စတွေလည်းအများကြီးရှိပါတယ်။အဲဒီလိုနေရာမျိုးတွေမှာတကယ်ပြည်တော်စုတက်မတော်ဖြစ်လာအောင်အခုလိုတိုင်းသားတန်းလူညီမျှမှုရှိတဲ့စက်မတော်တွေဖြစ်လာအောင်လုပ်တဲ့ကိစ္စမှာလည်းခုနကလိုတိုင်းသားအဲ့ဒီဝန်ကြီးဌာနကနေပြီးတော့မှလုပ်ကင်ဆောင်ရွက်လို့ရနိုင်ကောင်းတဲ့နေရာတွေလည်းရှိလာနိုင်ပါတယ်။ဟိုမတူတော့မတူဘူးပေါ့နော်။ခုနကလိုတိုက်ပွဲတွေရက်သေးသွားအောင်ညီညီလို့လုပ်ရတဲ့ကဏ္ဍနဲ့ဒီမှာတိုင်းသားတန်းလူညီမျှကြီးလုပ်ရတဲ့ကဏ္ဍကတော့မတူပါဘူး။ဘယ်ဟာနှိမ့်တယ်ဘယ်ဟာမြင့်တယ်ဆိုတာတော့ကျွန်တော်တို့အဲ့လိုမမြင်ပါဘူး။ဒီတိုင်းသားဝန်ကြီးဌာနဆိုတာလည်းအရေးကြီးတဲ့ဌာနတစ်ခုလို့ပဲကျွန်တော်မြင်ပါတယ်။
ဟုတ်ကဲ့ကျွန်တော်တို့ဒီဆွေးနွေးပွဲတွေကိုသောတာရှင်တချို့ဒီ Facebook ကနေပို့ထားတာတွေကျွန်တော်တို့ email ပို့ထားတာတချို့လည်းကျွန်တော်ဖော်ပြခြင်းပါတယ်တယောက်ကတော့ကျွန်တော်တို့စီမှာဟိုသူရအောင်ဆိုပြီးသူက Facebook မှာရေးထားတာတခုကိုအချင်းချင်းပြောပြခြင်းပါတယ်သူကတော့တနင်္ဂနွေလုံးညဉ့်ညဉ့်ရောက်ဖို့အဓိကဥဆောင်တင်တဲ့သူကတော့ဒေါအောင်ဆန်းစုကြည်ဖြစ်ပါတယ်တဲ့သူအနေနဲ့အထူးဆွေးနွေးရမယ့်သူကလည်းတက်မတော်ကာကွယ်ဦးစီးချုပ်ဖြစ်ပါတယ်တဲ့တိုင်းကိုကာချုပ်အနေနဲ့ကလည်းတိုင်းပြည်နယ်ပြည်သူလူထုရဲ့လူလားချက်တွေကိုအတိအမှန်မပြေဝဲနဲ့နေရာတိုင်းမှာလက်နက်အားကိုနဲ့ပြည်သူကတင်မြောက်တဲ့ဆွေးအောင်ကန့်လန့်တက်နေရင်တော့ငင်းချင်းရောက်ဖို့မလွယ်ပါဘူးလေသူတို့ကတော့ဒီတိုင်းသားရဲ့ဝင်ကြီးနဲ့ပတ်သက်လို့သူတို့ရဲ့မျှော်လင့်ချက်တွေပေါ့လေနောက်တရားလည်းရှိပါသေးတယ်ကျွန်တော်တို့
ဟုတ်ကဲ့သူကဦးရဲတင်ဟုတ်ကဲ့ရှင
်ဦးမျိုးဟုတ်ကဲ့
အခုအစိုးရတင်လက်ထက်မှာဝင်ကြီးဌာနတရက်အဖြစ်ဖွဲ့စည်းထားခြင်းပြည်ထောင်စုဝင်ကြီးတူပေါ်ထွက်လာခြင်းနဲ့သက်ဆိုင်ရာရွေးကောက်ခံတိုင်းဒေသကြီးပြည်နယ်ဝင်ကြီးနဲ့တွဲဖက်ပူးပေါင်းဆောင်ရွက်စီခြင်းတို့ဟာအလွန်အားကောင်းစေတဲ့ဆောင်ရွက်မှုမျိုးဖြစ်စေတဲ့အပြင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရွေးကောက်ပွဲကြီးညာစရမှာတဲ့တိုင်းရင်းသားရေးနဲ့ပြည်တွင်းငင်းချမ်းရေးဆိုတဲ့အချက်နဲ့လည်းကန့်ညင်အောင်ဆောင်ရွက်ပြုလုပ်ခြင်းဖြစ်တာကြောင့်ပြည်သူအပေါ်အလေးထားကြောင်းတံမိုးထားကြောင်းနဲ့ပြည်သူမျက်နှာကိုသာဗဟုပြုထားကြောင်းသိသာထင်ရှားစေတဲ့အချက်ဖြစ်ပါတယ်တဲ့။ဒါကြောင့်မလို့ခုဖွဲ့စည်းလိုက်တဲ့အစိုးရအသစ်မှာတိုင်းရင်းသားသမရပါရှိသလိုတိုင်းရင်းသားဝင်ကြီးအဖွဲ့အစ်ဖွဲ့စည်းထားခြင်းဒီတိုင်းရင်းသားသမရအနေနဲ့ထွက်ပေါ်လာတဲ့ရွေးကောက်ခံတိုင်းရင်းသားကိုယ်စားလှယ်နဲ့တိုင်းရင်းသားအရေးကိစ္စပြည်တွင်းငင်းချမ်းရေးကိစ္စဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စမှန်သမျှကိုဘလိုပဲပုံဆောင်ရွက်မယ်ဆောင်ရွက်နိုင်ခြင်းရှိမရှိအဆိုခြင်းကိုတော့ ပြည်သူများအနေနဲ့လေ့လာဆောင်ကြည့်အကဲဖြတ်ဆန်းသပ်ကြပါစို့လို့ဆွေးနွေးတင်ပြလိုက်ရပါတယ်တဲ့ရှင
်။ဟုတ်ကဲ့ကျေးဇူးပါ။နောက်တစ်ယောက်ကတော့ထက်ထက်ဆိုရေးထား။သူကလည်းတန်းသားရေးရဝင်းကြီးနေရဆိုတော့တန်းသားလက်နက်ကရဲ့တက်မလို့ပြည်သူဆန္ဒရဲ့ညှိနှိုင်းရမှာဖြစ်လို့ပြည်သူအားလုံးကိုကိုစားပြုတဲ့ပုံကောင်နဲ့ထိန်းကြီးရမှာဖြစ်တဲ့အတွက်ဒီဝင်းကြီးကပြည်သူကထောက်ခံတဲ့လူဖြစ်ရပါမယ်။ဥပမာတန်တမန်ရေးအရေးကြီးသလိုပြည်တွင်းညဉ့်ညဉ့်ရေးကလည်းနံပါတ်1လို့ယူဆပါတယ်။ဆိုတော့ဟို NLD ကတော့ပြောထားပါတယ်ဒီပြည်တွင်းညဉ့်ညဉ့်ရေးကိစ္စတော့ဒီတန်းသားရေးတွေသူတို့ဦးစားပေးမယ်ဆိုပြီးတော့လည်းပြောထားပါတယ်ဒါပေမဲ့ဆက်စောဥထုံးစောကတော့ဆွေးနွေးစောပါတယ်ဥထုံးစောကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပေးထားတဲ့အတိုင်းအတာကြီးကလုံနိုင်တဲ့အပိုင်းတွေဖြစ်နိုင်ရင်ရှိတဲ့ဟာတွေဟိုအခြေခံပြီးဆွေးနွေးရဆိုတာလည်းကျွန်တော်နားလည်ပါတယ်ဒါပေမဲ့ဟိုတိုင်းအခုကဥထုံးစောအနေနဲ့တိုင်းရင်းသားနိုင်ငံရေးသမားတူလည်းဖြစ်တယ်နောက် UNFC တို့ဘောက်မှာလည်းတာဝန်ယူနေတဲ့ပုံကူတရားဝင်လည်းဖြစ်တယ်ဆိုတော့တကယ်လို့သာတိုင်းရင်းသားရဝင်ကြီးအနေနဲ့တကယ်တကယ်ဟိုပေါ်လေဟိုလောက်ခွင့်ကင်ခွင့်အနေနဲ့အနှင်းရမယ်ဆိုရင်ရောဟိုတိုင်းရင်းသားရဝင်ကြီးတူအနေနဲ့တကယ်ဆိုရင်တော့ဘလောက်ဘလို့အခန့်ကဏ္ဍမျိုးဘလို့ရိုးမျိုးယူသင့်တယ်လို့မြင်လဲခင်ဗျာ
အဲဒီလိုပါသူလုတ်ပိုက်ခွင့်ကတော့ဟုတ်ပါတယ်အကောင့်ဘက်ကကြည့်ရင်တော့ကျွန်တော်တို့ဒီဘာသာစကားတို့စာပေရေးကျင့်ဖို့အမှုပညာတို့ဓလေ့ထုံးတမ်းတို့စာကြည့်နေပြီပေါ့လေအဲ့ဒါတွေကိုဆောင်ရွက်နိုင်ရလို့သူပြောထားပါတယ်နောက်ပြီးတော့မှနေသက်ဒီတာဖွံ့ဖြိုးရေးတို့ဘာလို့ပေါ့လေရခင်ဟိုစစ်ဆိုးရလက်ထက်တုန်းက1990ကျော်မှာပြဋ္ဌာန်းခဲ့တဲ့အဲ့ဒီဥပဒေလိုမျိုးပေါ့နော်ဒီစင်တူရိုးမလေးတွေလည်းပါပါတယ်ဒါအရမ်းကြောင့်ဒီ1800ဖွဲ့စည်းပုံဥပဒေအောက်မှာသူကတစ်ခါကလုံဆောင်ခွင့်ကိုပေးထားတော်ညာလည်းပဲတစ်ခါကကန့်သတ်မှုတွေရှိနေပါတယ်သူရဲ့ကန့်သတ်မှုကတိုင်းရင်းသားလူမျိုးများရဲ့အခွင့်အရေးကိုရပိုင်ခွင့်များနဲ့ပတ်သက်လို့ပေးထားတဲ့နေရာမှာဘယ်လိုပေးထားလဲဆိုတော့တိုင်းရင်းသားလူမျိုးများဟာတဲ့နိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးရဲရော်အေးချမ်းသာရာရေးပြည်သူတို့ရဲ့ကိုယ်ကျင့်တရားအကျိုးငှာရထားတာဒီဥပဒေများနဲ့မတန့်ကျင်လျင်ဆိုပြီးတော့မှအဲ့လိုမျိုးရေးထားပါတယ်အဲ့ဒါကြောင့်မို့ဒီလိုမျိုးအကန့်တနဲ့ရှိနေတဲ့ဘောင်အောက်မှာဘယ်လောက်တိုက်တာဒီခေါ်ဆောင်နိုင်မလဲပေါ့နော်အဲ့ဒါကိုကျွန်တော်တို့ကတွေ့ချက်ရမှာဖြစ်ပါတယ်အဲ့ဒါကြောင့်အကောင့်ဘက်ကကြည့်ရတော့စာပေနဲ့ရင်ကျင်းမှုဖွံ့ဖြိုးရေးတို့တူတက်ရေးတို့စသဖြင့်အပြင်ပေါ့လေအဲ့ဒါလေးတွေကိုတော့ကျွန်တော်တို့အတိုက်တာတစ်ခုထိလှုပ်ဆောင်နိုင်လိမ့်မယ်တော့ယုံကြည်ပါတယ်ဒါပေမဲ့ခုနကပြောသလိုမျိုးပေါ့တိုက်ပြေပြည်တွင်းငြိမ်းချမ်းရေးကိုကျွန်တော်တို့တက်မတော်ဆိုးရနဲ့နေပြီးတော့မှဒီရေပြေလုတ်ခဲ့တဲ့ပုံစံမျိုးကျွန်တော်တို့တိုက်ပြေပြီးတော့မှဖြေရှင်းဖို့ဆိုတဲ့အနေထားကတော့အဲ့လောက်ကြီးတော့ကျွန်တော်တို့မတွေ့ရဘူးပေါ့လေအဲ့ဒါကိုကျွန်တော်ကဆိုလိုချင်းဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့တကယ်လို့သာပေါ်လီကိုလောက်ခွင့်ရှိမယ်တကယ်တကယ်လို့ပေါ်လီတိုင်းရင်းသားရေးရဝင်းကြီးတူအနေနဲ့တကယ်တမ်းရှိတင်ရှိထိုက်တဲ့ဟိုလောက်ပိုင်ခွင့်အားဖြင့်ဟိုရှိတင်ရှိထိုက်တဲ့အပိုင်းတွေပြောမယ်ဆိုရင်ဘလောက်ထိသူ့မှာလောက်ခွင့်ရှိတင်တယ်လဲခင်ဗျလော
က်ခွင့်ရှိတင်တာကပေါ့ကျွန်တော်တို့ဒီတိုင်းရင်းသားရေးရဝင်းကြီးဌာနကကျွန်တော်တို့တိုင်းပြည်မှာတိုင်းရင်းသားလို့ဆိုရမှာဗမာလေအပါဝင်ဖြစ်ရမှာပေါ့လေနော်ဗမာပါဝင်ဗမာမိုးတဲ့တိုင်းရင်းသားလူမျိုးများကြားမှာတန်းတူညီမျှမှုကိုဖော်ဆောင်တဲ့ကျွန်တော်တို့မူ policy တွေကျွန်တော်တို့ချမှတ်ပြီးမှစနစ်တကျလုပ်ဖို့လိုပါတယ်။အကြေးအများကျွန်တော်တို့ကအဲ့လိုမျိုးမလုပ်ဘူးဆိုလို့ရှိရင်ကျွန်တော်တို့အခြေခံဥပဒေမှာအတိအလင်းပြဋ္ဌာန်းပြီးမှကျွန်တော်တို့ဆောင်ရွက်လို့ရပါတယ်။ဆိုဒီလိုမျိုးတိုင်းရင်းသားရေးရဝန်ကြီးဌာနတစ်ခုအနေနဲ့ထားကြည့်တာကတော့ကျွန်တော်တို့အခုလက်ရှိရှိနေတဲ့နိုင်ငံရဲ့အခွင့်အရေး entry point ပေါ့လေနော်ထွက်ပေါက်ရှာတဲ့ဝင်ပေါက်ထွက်ပေါက်တွေရအောင်ဆိုပြီးတော့မှဖွင့်ထားတဲ့လမ်းဖွင့်ပေးတဲ့ဒါကဘောက်တစ်ခုလိုပဲကျွန်တော်အဲ့လိုမျိုးပဲမြင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆရာဦးစီသူအောင်မြင့်ရဲ့သဘောထားရောခင်ဗျာအခုလက်ရှိမှာတော့ဒီအခြေခံဥပဒေအရတိုင်းသားရေးရဝန်ကြီးတူအနေနဲ့ညံ့ဆဆလောက်ခွင့်မရှိဘူးဆိုပေမဲ့တကယ်လို့သာပေါ့လေဟိုတိုင်းသားရေးရဝန်ကြီးတယောက်အနေနဲ့ဟိုဒီခေါင်းစဉ်အရဒီတိုင်းသားရေးရဝန်ကြီးပါလို့အမည်အောက်မှာဆိုရင်တော့တကယ်တာဝန်ယူတင်တာတကယ်လုပ်တင်တာတွေကဘလို့တာဝန်မျိုးတွေယူတင်တယ်ခင်ဗျာ
အဓိကတော့ကျွန်တော်တို့နှစ်ခုစဉ်းစားဖို့လိုပါတယ်အခုကအခုတက်လာတဲ့ဒေါ်စန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကတိုင်းသားဒန်းလူညီညွတ်ရေးကိုဟိုတက်နိုင်တဲ့လောက်လုပ်မယ်ဆိုပြီးတော့မှတကယ်လည်းလုပ်ခဲ့တာပါကျွန်တော်တို့ဟိုနှစ်တည်းအများကြီးကျွန်တော်တို့တွေ့ခဲ့ပါတယ်ဒါအပြောသက်မဟုတ်ဘဲနဲ့လုပ်ခဲ့တယ်ဆိုတဲ့ခါကျတော့သူတို့ကလုပ်ပါပါအဲသူတို့လုပ်မယ်ဆိုတဲ့ခါကျတော့သူတို့အစိုးရအဖွဲ့တွေမှာတာဝန်ခွဲဝေမှုအရခုနကတော့လို့တိုင်းသားဝန်ကြီးဌာနဆိုတဲ့ဥစ္စာပေါ်လာတယ်ဒီတိုင်းသားဝန်ကြီးဌာနရဲ့ဝန်ကြီးကဘလောက်တိုက်တာထိလုပ်ခွင့်ရှိမလဲလုပ်နိုင်မလဲဆိုတဲ့ဟာတွေကတော့ဒါသမရကနေပြီးတော့မှသတ်မှတ်ပြီးတဲ့အပေါ်မှာပဲသူကသွားပါလိမ့်မယ်။အဲဒါတိုက်ပြီးမှလိုတဲ့ဟာကဒီတိုင်းသားအခွင့်အရေးနဲ့ပတ်သက်ရင်ဟိုးအောက်ခြေကနေပြီးတော့မှဟိုအထက်အထိပေါ့နော်။ဥမာလက်နက်ကိုင်တိုက်ရတဲ့အဆင့်ထိကိုဟိုခွဲခြားမှုပြိနေမှုများလောကြီးလို့ဖြစ်နေတဲ့ပြဿနာကိုဖြေရှင်းရမှာဖြစ်တယ်လို့ဟိုသာမန်အနေထားဖြစ်လဲဥမာမှတ်ပုံတင်မရတာလေးတွေကအစဟိုတိုင်းသားဆိုရင်ခွဲခြားဆက်ဆံတာအစအဲအဲ့လိုမျိုးဟာတွေကလည်းနေရာအနှံ့မှာရှိနေတဲ့အခါကျတော့ဒီလောက်များပြားလာတဲ့ဟာတွေကိုဆောင်ရွက်ဖို့ဆိုရင်ဒါဒီစုံလုံးကတော့လုံးဝဖြစ်မှာပါအဲ့လိုဒီစုံလုံးလုပ်ဖို့ဆိုတဲ့ခါကြလို့ရှိရင်ခေါ်တော့တိုင်းသားဝန်ကြီးဟာသူကအတိုင်းတာတစ်ခုထိတော့သူလောက်ရမှာပါတကယ်ကြီးမားတဲ့ကိစ္စကြီးတွေဖြေရှင်းဖို့ဆိုတဲ့ခါကြတော့
အစိုးရအဖွဲ့ရဲ့ခေါင်းဆောင်ဖြစ်တဲ့ဒေါက်တာစုကြည်နောက်သူတာဝန်ပေးတဲ့လူအဲ့ဒါတွေကကိုရလိုငင်းငယ်သိစားတယ်လို့တကယ်ကိုကြီးမားတဲ့ပြဿနာကြီးကိုဖြေရှင်းဖို့ကတော့သူတို့တာဝန်ယူရမှာပါအဲ့တော့ကျွန်တော်ကတော့ဟောက်ကိုပြန်ပြီးတော့ချုပ်ပြီးတော့ပြောရရင်ဒါသမ္မတကသတ်မှတ်ပေးမယ်ဒုံဆက်စုကြည်တို့ကသတ်မှတ်ပေးလိမ့်မယ်ဒါပေမဲ့ဘယ်လိုပဲသတ်မှတ်ပေးသတ်မှတ်ပေးဒီဟာကနှစ်ပေါင်း50 60ကျော်အတွင်းတိုင်းသားတွေကိုဖိနေမှုအပြင်းထန်ဆုံးကာလနောက်ပိုင်းမှာပေါ်ထွက်လာတဲ့ဝင်းဌာနဖြစ်တယ်ဝင်းကြီးတယောက်ဖြစ်တယ်ဆိုတဲ့ခါကျတော့သူဟာအလုပ်တွေအများကြီးလုပ်နိုင်လိမ့်မယ်လုပ်ပွင့်ခွင့်တွေလည်းအများကြီးရှိလိမ့်မယ်လို့တော့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲကိုဆက်သွယ်ထားရမယ်ကျွန်တော်တို့လည်းကြိုးစားပြီးဆက်သွယ်ရအောင်အခုမှရတဲ့တယောက်ပါကိုဦးမန်းမြင့်ဆိုကကရင်မျိုးသားပါတီကဦးမန်းမြင့်ဆိုရဲ့သဘောထားလဲဆွေးနွေးနိုင်ပါလေခင်ဗျာ
ဟုတ်ပါခင်ဗျာတိုင်းသားရေးရာဒီတော်စုဦးကြီးဖြစ်မဲ့ပုဂ္ဂိုလ်တယောက်အနေနဲ့အမျိုးသားကမ်းတွေနဲ့ကိုယ်ပိုင်ပြတ်တမ်းဝင်ရှိတဲ့ဘယ်တဲ့ဒီတော်စုစနစ်နဲ့ပေလုံစာကြည့်ရဲ့အရင်းနဲ့သမိုင်းကြောင်းကိုနားလည်သဘောပေါက်ထားရင်တော့ပုံကြီးကြည့်လျော်လိမ့်မယ်လို့ကျွန်တော်ယူဆမိပါတယ်နောက်ဆိုရင်ပုံမှန်မိတာကတော့တိုင်းသားရေးရာကိုဂိုင်တော်နဲ့ဒီတော်စုဦးကြီးဖြစ်တော့မြေသားဒေသမှာအနေနဲ့တိုင်းသားတွေအတွက်မြေသားရဲ့ကိုင်တွေကြည့်ရှုမဲ့သမရောအခမ်းအမဲ့နေလုံဦးကြီးနဲ့များထိတ်တိုက်ပြေဆုံးပြီးပုတ်တိုက်မြန်ရရှိနေမလားလို့စိုးရိမ်မိပါတယ်။တိုင်းသားရဲ့ဝန်ကြီးချက်ကတိုင်းသားအလုံးရဲ့ဒလိကျိုင်းနဲ့ယဉ်ကျေးမှုကိုနားလည်ပြီးအခုဆောင်ရွက်နေတဲ့ညီညာရေးတစ်ချက်မှာပါဝင်တဲ့နိုင်ငံရေးရှင်မျိုးဘက်မှအဓိကအခမ်းအပါဝင်မှုလည်းလိုအပ်ပါတယ်။တိုင်းသားတွေအတွက်ချက်ပြည့်ပြီဆိုတဲ့ဝန်ကြီးဌာနတခုလောက်ဆိုရင်တော့ပြောလင်းနေတာဘာမှမရှိတော့ပါဘူးလို့ပဲဆိုရစေဒီလိုတောင်စနစ်နဲ့မှာလူမျိုးကြီးဝါဒကိုဖြူတောင်ရင်ရုပ်ပြတိုင်းနာလူမျိုးကြီးတွေလုခဲ့တာလေဒီလူများသိရှိရလူပဲဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာဒါတော့ကရင်မျိုးသားပါတီရဲ့မမ်းမြင့်ဆိုပါကျွန်တော်ဆွေးနွေးပွဲကလည်းအချိန်တလောက်ပဲရတဲ့အတွက်ကျွန်တော်ဒီနေရာမှာပဲရက်လိုက်ပြရစေကျွန်တော်တို့ပါဝင်ဆွေးနွေးပေးတဲ့ရခိုင်မျိုးသားကောင်စီကဦးထွန်းစောသတင်းစာဆရာဦးစီသူအောင်မြင့်နဲ့တခြားပါဝင်ဆွေးနွေးပေးတဲ့ပုဂ္ဂိုလ်တွေအားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
သူမခင်ဖြူထွင်းတဲ့သူကိုအောင်လွင်ဦးစီစဉ်တင်ဆက်တဲ့တရားရည်လိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်။ VOA ကလည်းအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြည်ပချင်းမြန်မာစံတော်ချိန်ည10နာရီနဲ့7နာရီအထိလိုင်းတိုမီတာ30နဲ့51တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါ။ဒီကနေ့ညပိုင်းစီစဉ်နွေးမကြခင်ပြီးဆုံးတော့မှာပါ။အခုတော့ဒီကနေ့ရဲ့နောက်ဆုံးရထိတ်တန့်ရသတင်းတွေကိုမအေးသန္တာကျော်ကပြောပြပေးပါအောင်ရှင်။
ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာဒီကနေ့ပောက်ကွဲမှုတွေဖြစ်ပွားလို့လူ30မကသေဆုံးသွားရပြီးတော့နိုင်ငံတကာလေဆိပ်ကိုပိတ်လိုက်ရတယ်လို့မြို့တော်တွင်အများပြည်သူတည်ယူပို့ဆောင်ရေးလုပ်ငန်းတွေကိုရပ်နားထားလိုက်ရပါတယ်။ဘယ်လ်ဂျီယံဝန်ကြီးချုပ်ရှားမီရှယ်ကဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ပြောကြားရမှာတော့ဒီတိုက်ခိုက်မှုတွေဟာအကြမ်းဖက်ရည်ရွယ်ချက်နဲ့တရဲဘော်ဆန်ဆန်တမင်တိုက်ခိုက်မှုဖြစ်တယ်။ကျွန်တော်တို့နိုင်ငံတမိုင်းအတွက်အင်မတန်ဆိုးရွားပြီးတော့အားလုံးတည်တည်ငြိမ်ငြိမ်နဲ့ညီညွတ်မှုကိုပြသသွားကြဖို့ဆိုပြီးတော့တိုက်တွန်းသွားခဲ့ပါတယ်။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာဒီကနေ့လူတွေတည်ကြရတဲ့ဘုံပောက်ွဲတိုက်ခိုက်မှုကိုကမ္ဘာတစ်ပတ်ကခေါင်းဆောင်တွေလည်းပြင်းပြင်းထန်ထန်ဝေဖန်ရှုံချသွားတာပါ။ American သမ္မတ Barack Obama ကလည်းဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေကို American ပြည်သူစုကကူညီလုပ်ကင်ပေးသွားမှာဖြစ်တယ်လို့ American ပြည်သူတွေအနေနဲ့ Belgian ပြည်သူတွေနဲ့အတူတသားတည်းရည်တည်နေပါတယ်လို့ပြောကြားသွားခဲ့ပါတယ်။ကျူဘားနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်သမ္မတဘရက်အိုဘားမားဟာသူ့ရဲ့ခီးစဉ်နောက်ဆုံးရမှာမိကွန်းပြောကြားရမှာတော့အမေရိကန်နဲ့ကျူဘားနိုင်ငံကြားခက်ခဲတဲ့အတိတ်တမိုင်းရှိခဲ့တယ်ဆိုတာကိုအတိအမှတ်ပြုပြောသွားပြီးတော့ကျူဘားလူလူကိုငြိမ်းချမ်းရေးသတင်းစကားပါသွားပါတယ်။စစ်အေးခေတုံးကနောက်ဆုံးအကျဉ်းချန်တွေကိုမြေမြုပ်ဖြစ်ဖို့ဒီကိုကျွန်တော်ရောက်လာခဲ့ပါတယ်။ကျူဘားပြည်သူတွေကိုချစ်ချည်ရေးလက်ကမ်းဖို့ဖြစ်ပါတယ်လို့သမ္မတကပြောသွားပါတယ်။ဒါအပြင်ကျူဘားနိုင်ငံပေါ်မှာပိတ်ဆို့အရေးယူမှုတွေကိုပြန်လည်ရုပ်သိမ်းဖို့သမ္မတအိုဘားမားကအမေရိကန်လွှတ်တော်ကိုတိုက်တွန်းသွားပါတယ်။နှစ်ပေါင်းများစွာအထူးကြံနေခဲ့တဲ့ကျူဘားနိုင်ငံပေါ်ပိတ်ဆို့အရေးယူမှုတွေရုပ်ဖို့အချိန်တန်ပြီလို့သမ္မတအိုဘားမားကအမေကွန်နဲ့မှထည့်ပြီးတော့ပြောသွားပါတယ်။မနက်ခင်းမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာအရေးပါတဲ့နိုင်ငံသားရေးဌာနအပါဝင်ဝန်ကြီးဌာနတချို့ကိုပူရဲကင်သွားဖို့ရှိပါတယ်။အစိုးရအသစ်လက်ထက်မှာတာဝန်ထမ်းဆောင်မဲ့ဝန်ကြီးစင်းတွေကိုနိုင်ငံတော်သမ္မတအသစ်ကပြည်ထောင်စုလွှတ်တော်ကိုဒီကနေ့တင်သွင်းသွားတာဖြစ်ပါတယ်ရှင်။
တရင်ချင်းချုပ်ကမအေးတနာကျော်ကပြောပြပေးသွားတာပါ။ဒီညအတွက်စီစဉ်ထုတ်လို့ရမှုကမခင်ဖြူတွဲဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Michael Dubensky ဖြစ်ပါတယ်။ VOA American အသံမနက်ခင်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 kHz 11.33 MHz လိုင်းဒိုမီတာ40 kHz 9.30 လိုင်းဒိုမီတာ48 kHz 6.85 လိုင်းဒိုမီတာ50 kHz 9.99 နဲ့လိုင်းလာမီတာ190 kHz 15.95ရောကနေဖန်ယူနာဆင်နိုင်ကြပါရဲ့ရှင်။
This program has come to you from the Voice of America, Washington.